Welcome to the Voice of America in Burmese.
ဘီယံဘောင်ခင်ဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မေလ23ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့American ASEAN ထိပ်သီးဆွေးနွေးပွဲကိုတော့ Washington မှာနှစ်ရက်ကြာကျင်းပနေပြီးတော့ American သမ္မတ Joe Biden ဟာ ASEAN ခေါင်းဆောင်တွေကိုမနေ့ကအိမ်ပြီးတော့မှတွေ့ဆုံခဲ့ပါတယ်။ American ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီ Sherman ဟာ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်နဲ့ကိုယ်စားလှယ်အဖွဲ့ကိုမနေ့ကတွေ့ဆုံခဲ့ပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှနားဆင်ရမယ့်အထဲမှာတော့American အစိုးရထိပ်တန်းတာဝန်ရှိသူတွေက NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်အဖွဲ့ကို Washington မှာတွေ့ဆုံခဲ့တဲ့အပေါ်မြန်မာစစ်ကောင်စီဘက်ကဘယ်လိုထုံးပြန်လိုက်ပါသလဲ
။ဒီလိုအကြမ်းဖက်အဖွဲ့အစည်းကိုဟောနော်ခမာမှာအကြမ်းဖက်လုပ်ရတွေကိုစန့်ကျင်ပါတယ်ဆိုတဲ့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီ
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဝါရှင်တန်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနောက်ဆုံးအခြေအနေနဲ့ဒီပေါ်မှာသုံးသပ်ချက်နဲ့အတူစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုပို့အုပ်မျိုးသား Federal Council ကဘာတွေတိုက်တွန်းလိုက်တယ်လဲဆိုတာတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီကြောင့်နေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုဝင်းမင်းတို့တလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American ASEAN ထိပ်သီးအစည်းအဝေးအတွက်မှာကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုမျိုးဖြစ်ပေတာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်အဖွဲ့တွေကသတိပေးပြောဆိုနေပါတယ်။အခု American ASEAN ထိပ်သီးအစည်းအဝေးနဲ့ပတ်သက်ပြီးတော့အချိန်ကြာကြီးကြံနေမဲ့ပုံရိပ်တစ်ခုကတော့သမ္မတ Joe Biden ဟာအာရှရဲ့လူခွင့်ချိုးဖောက်သူတွေနဲ့အတူရှင်ပြီးတော့ရပ်နေခဲ့တယ်ဆိုတာပါ။ Cambodia, Vietnam နဲ့အခြားဒေသတွေကအဲ့ဒီလူခွင့်ချိုးဖောက်မှုတွေရော့ပါသွားအောင်လို့သမ္မတ Joe Biden အနေနဲ့တနည်းနည်းပဲဖြစ်စီတောင်းဆိုတာမျိုးဖြစ်စီလုပ်နိုင်ပေမဲ့အခုထိမတွေ့ရသေးပါဘူးဆိုပြီးတော့လူခွင့်ဆောင်ကြည့်လေးလာရဲ့အဖွဲ့ Washington ရုံးက Director Sarah Jager က view ကိုပြောဆိုသွားတာ
ပါ One of the lasting images of this US ASEAN summit is going to
ASEAN နိုင်ငံတွေနဲ့လက်တွဲဖက်ဆက်ဆံရေးခိုင်မာလာဖို့နဲ့ Indo-Pacific ဒေသတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေကိုအင်အားချင်းဝင်ရှာညှိဖို့ American ပြည်တော်စုကတော့အဓိဋ္ဌာန်ဆောင်ရည်ပါတယ်ဒေသတွင်းလူမျိုးရေးကိစ္စတွေအပြင်ကုန်သွယ်ရေးနဲ့ယူကရိန်းအရေးကိစ္စတွေကဆွေးနွေးပွဲအစီအစဉ်တွေကိုအဓိကလွှမ်းမိုးနေပါတယ်။ဒါကြောင့်လည်းဒေသတွင်းလူခွင့်ရေးအခြေအနေတွေကိုမျက်ကွယ်ပြုမှာဒီမိုကရေစီရေးအတွက်ဆွေးနွေးမှုတစ်ခုခုဖြစ်မှာကိုလူခွင့်ရေးဆောင်ကြည့်ရေးဖွဲ့တွေကသတိပေးပြောဆိုနေကြတာပါ။မေလ12ရက်နဲ့13ရက်နှစ်ရက်ကြာအာဆီယံထိပ်သီးအစည်းအဝေးပထမနေ့မနေ့ကတော့အာဆီယံအရှိတောင်အရှနိုင်ငံတွေကခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသမ္မတအိမ်ပြီးတော့မှလက်ခံတွေ့ဆုံပါတယ်။American ပြောင်းစုအနေနဲ့ Ukraine ကို Russia ကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်မှာပဲဒီစည်းဝေးပွဲကနေပြီးတော့ American အနေနဲ့ Asia Pacific ဒေသကိုအာရုံစိုက်မှုရော့မသွားဘူးဆိုတာကိုပြတဲ့စည်းဝေးဖြစ်နေ American အရာရှိတွေကပြောဆိုထားကြပါတယ်။ဒီထိပ်သီးစည်းဝေးပွဲမှာတော့ ASEAN နိုင်ငံ၁၀နိုင်ငံတည်းက၈နိုင်ငံခေါင်းဆောင်တွေတက်ရောက်ခဲ့ပြီးတော့မြန်မာနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေကတော့ပါဝင်ခြင်းမရှိပါဘူး။အရှိတောင်အရှဒေသတွင်းနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖြစ်ရေးဒီကြောင်သွာလာရေးအများပြည်သူကြမ်းမာရေးနဲ့အခြေခံစောက်အုံတွေအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးဆွဲဖို့သမ္မတအိမ်ပြည်တော်ကကတိပေးကြေညာထားပါတယ်။အမေရိကန်ပြည်တော်စုနဲ့အာဆီယံနိုင်ငံတွေစနစ်ဘက်ဖြစ်လာတဲ့45နှစ်အတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့အိမ်ပြည်တော်မှာခုလိုတွေ့ဆုံကြတာပါ။မနေ့ကအမေရိကန်လွှတ်တော်ကိုအာဆီယံခေါင်းဆောင်တွေတွားရောက်ကြပါတယ်။ဒီကနေ့တောက်ကြနေ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာစနစ်ဘက်တွေကိုဆက်ပြီးတော့ကျင်းပဖို့စီစဉ်ထားပါတယ်။American ASEAN ထိပ်သီးအစည်းအဝေးဟာ ASEAN နိုင်ငံတွေနဲ့လက်တွဲပဲ့အဖြစ်ရပ်တည်တဲ့ဆက်ဆံရေးခိုင်မာမှုကိုထင်ဟပ်တဲ့အစည်းအဝေးဖြစ်တယ်လို့ပဲ။ ASEAN ပစိဖိတ်ရေးကိစ္စတွေအပြင် Ukraine ကို Russia ကကျူးကျော်တဲ့စစ်ပွဲနဲ့ပတ်သက်လို့လည်းမဖြစ်မနေဆွေးနွေးကြမယ်ကြောင်း American သမ္မတကအင်ပီရိုကိုပြောဆိုပါရတယ်။ ASEAN ထိပ်သီးအစည်းအဝေးမှာ Ukraine ကိစ္စကအဓိကပါဝင်မဲ့အကြောင်းအရာဖြစ်ပါတယ်။နောက်ဆုံးကြေညာချက်ကတော့24နှစ်အတွင်းတော့အပိသက်ထုတ်ပြန်နိုင်မယ်မမျှော်လင့်သေးဘူးဆိုပြီးတော့အင်ပီရိုပြောခွင့်ရ Jamsaki ကမနေ့ကသတင်းစာရှင်းလင်းပွဲအတွက်မှာ VOA ရဲ့အမိကိုပြန်လည်ဖြေကြားတာပါ။
So on the ASEAN summit Ukraine will absolutely be on the agenda in terms of what the final communique will look like I don't expect it will be
အပြန်လာဆွေးနွေးပြောဆိုစရာတွေရှိနေစေဖြစ်ပြီးတော့ Ukraine ပေါ်မှာ Russia ရဲ့ကျူးကျော်မှုကိုစန့်ကျင်တဲ့နေရာမှာ ASEAN ခေါင်းဆောင်တွေရဲ့ပါဝင်မှုကရေးကြီးပါတယ်လို့အင်ပီရိုပြောခွင့်ရသူကပြောပါတယ် အာဆီယံ၈တောင်အရှနိုင်ငံတွေထဲမှာတမိုင်းကြောင်းအရရုရှားနိုင်ငံနဲ့ဆက်ဆံရေးနီးကပ်တဲ့နိုင်ငံတွေရှိတယ်လို့ပဲတနိုင်ငံနဲ့တနိုင်ငံရည်တည်ချက်မတူတာကိုအမေရိကန်အစိုးရယာရှိတွေကလက်ခံပြောဆိုပါတယ်ဒါပေမဲ့လည်းရုရှားနိုင်ငံရဲ့ကျူးကျော်မှုကိုတညီတညွတ်ထဲရည်တည်ဆန့်ကျင်နေအောင်လို့အာဆီယံခေါင်းဆောင်တွေကိုတိုက်တွန်းသွားမယ်အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနအတိုင်ပင်ခံဒရက်ရှော်လစ်ကပြီးခဲ့တဲ့ရက်ပိုင်းအတွက်မှာ VOA နဲ့သီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်ယူကရိန်းရေးပြင်အာရှပစိဖိတ်ဒေသကုန်သွယ်ရေးနဲ့လူမျိုးရေးကိစ္စရပ်တွေနောက်အင်ဒိုပစိဖိတ်ဒေသလွတ်လပ်တဲ့ရေကြောင်းသွားလာရေးကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြမယ်အကြောင်းအမေရိကန်ယာရှိတွေကပြောဆိုထားပါတယ်။အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနက်ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထားလောင်းပြောဆိုပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြောင်းအောင်နိုင်ဖို့ညီညွတ်စွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းကတိပြုပြောခဲ့ပါရယ်မြန်မာနိုင်ငံချက်တဲကိုညီညွတ်ညံ့တဲ့အဖြစ်ရှာနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံပါဝင်အခြားမိတ်ဖက်နိုင်ငံတွေနဲ့အတူနီးနီးကပ်ကပ်လက်တွဲဆောင်ရွက်မယ်လို့ဆိုပါရယ်ဒါအပြင်လူသားချင်းစာနာမှုအချက်တဲကြုံလာစေတဲ့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုံချတယ်လို့ပဲအကူအညီတွေလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာကူညီမှုအထောက်ပံ့တွေခွင့်ပြုဖို့လည်းဒုတိယနိုင်ငံကြီးဝန်ကြီးကတောင်းဆိုခဲ့ပါရယ်NUG နိုင်ငံကြီးဝန်ကြီးဒေါ်စင်မောင်ဟာဒီအမေရိကန်သမ္မတရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုင်ရာဒါရိုက်တာရော့ဒ်ဘာချရန်စကီနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်အာဆီယံထိပ်သီးအစည်းအဝေးအချိန်နဲ့တိုက်ဆိုင်ပြီးရောက်ရှိနေတဲ့ NUG နိုင်ငံကြီးဝန်ကြီးဟာအမေရိကန်ဆူရကြီးတန်းအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲအမေရိကန်လွှတ်တော်ပိုင်းကလွှတ်တော်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။မလေးရှားနိုင်ငံကြီးဝန်ကြီးနဲ့ဝါရှင်တန် DC မှာပဲအခုလာမယ့်စနေနေ့မှာတွေ့ဆုံဖို့ရှိပါတယ်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညလိုင်းထိုမီတာ25 kHz 11683ညလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တောက်ကြညထိတ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်။ယူကရိန်းနိုင်ငံ Kiev မြို့တော်မှာစစ်ရာဇဝမှုခုံရုံးစတင်လိုက်ပြီးပထမဆုံးအနေနဲ့ရုရှားတပ်ဖွဲ့ဝင်တူကိုကြားနာစစ်ဆေးနေပါတယ်။ယူကရိန်းကိုရုရှားကချီကျော်စစ်ဖြစ်လာပြီးပထမဆုံးကြားနာစစ်ဆေးတဲ့စစ်ရာဇဝမှုခုံရုံးမှာဒီရဇဝခုံရုံးမှာတော့အသက်62နှစ်အရွယ်လူတူကိုဥကောင်းကိုတနက်နဲ့ပြစ်ဒဏ်မှုဆွဲခြင်းနဲ့အသက်22နှစ်အရွယ်ရုရှားတပ်ချက်ဘတ်မင်ဆက်ရှင်မရင်းကိုကြားနာစစ်ဆေးနေတာပါယူကရိန်းစစ်ပွဲဆက်ဆခြင်းပထမသတင်းပတ်ထဲနိုင်ငံရှေ့မြောက်ပိုင်းချူပါခိဖကာရွာထဲမှာအခုလိုအသက်ကြီးသူတူကိုပြစ်တက်ခဲမှုအတွက်ရုရှားတင်ကားတပ်ဖွဲ့ဝင်ဆက်ရှင်မရင်းကိုစတင်ကြားနာတဲ့ဒီခုံရုံးမှာသတင်းတောက်တွေပြည့်သွားခဲ့ပါတယ်အပြစ်ရှိကြောင်းဆုံးဖြတ်လာရင်တော့ဆက်ရှင်မရင်းအနေနဲ့ယူကရိန်းနိုင်ငံရဲ့စစ်ပွဲတွင်ရာဇဝတ်ပြမှုဥပဒေစည်းမျဉ်းတွေအရ6တန်းတစ်သက်တစ်ကျွန်းအထိချခံရနိုင်ပါတယ်တချိန်တည်းမှာတော့အမေရိကန်ကနေယူကရိန်းကိုကူညီပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အမေရိကန်ဒေါ်လာဘီလီယံ40ကိုနှောင့်နှေးအောင်တိုက်ခံ Republican အထက်လွှတ်တော်မှတချို့ကလှုံ့ဆော်နေပါတယ်။ American ထက်လွှတ်တော်မှ Ron Paul ကအမေရိကန်စီးပွားပြတ်ခတ်မှုယူကရိန်းကိုမကယ်တင်နိုင်ပါဘူးလို့ပြောခဲ့ပြီးမှအထက်လွှတ်တော်ကနေဒီအကူအညီပေးရေးဥပဒေမူကြမ်းတည်ပြဖို့ရှိနေတာကိုနောက်တစ်ပတ်ရွှေ့ထားရပါမယ်ခင်ဗျာ။ Slovenia နိုင်ငံမှာတော့ပြင်းထန်တဲ့ဓာတုပစ္စည်းဆက်ယုံပောက်ကွဲမှုဖြစ်ပြီးသိဆုံးသူ6ဦးရှိလာနေပါပြီ။ Slovenia နိုင်ငံမှာ1992ခုနှစ်မှာလွတ်လပ်ရပြီးကတည်းကအဆိုးအဝါဆုံးလို့သတ်မှတ်ထားတဲ့မနေ့ကပောက်ကွဲမှုကြောင့်အရင်9ဦးသေဆုံးခဲ့ပြီးဒီနေ့ဒဏ်ရာသူ2ဦးထပ်သေဆုံးသွားခဲ့ရတာပါ။မြို့တော် Lajubijana ရဲ့အရှိတောင်ဘက်မိုင်40ခန့်ဝန်းကျင်ဝေရှိနိုင်ငံတောင်ပိုင်း Kosiv မြို့ကအလုသမား200ကျော်ရှိတဲ့ဆက်ယုံပောက်ကွဲမှုတွေနောက်ထပ်ဒဏ်ရာသူ9ဦးထဲက2ဦးပြင်းထန်မိလောင်ဒဏ်ရာတွေနဲ့ဆက်ယုံတက်နေရဆဲပါ။စီမံမှုမှားယွင်းချက်ကြောင့်ဖြစ်ရတဲ့အခုပောက်ကွဲမှုကပြင်းထန်လွန်တာကြောင့်ဒဏ်ရပြင်းထန်ခဲ့သူ2ဦးထိဆေးရုံရောက်ပြီးမှတည်ဆုံးခဲ့ရတာလို့မလမင်းဆက်ယုံအထွေထွေမန်နေဂျာဆရာကိုစတက်ဖနစ်ကဆိုပေမဲ့အတိအကျကိုတော့စုံစမ်းဆဲလို့ဆိုပါတယ်ပောက်ကွဲမှုဖြစ်ဖြစ်ချင်းဒီဆက်ယုံတဝိုက်ကဒေသခံတွေအနေနဲ့ဆက်ယုံနယ်မီတာ900အထွေမသွားလာကြပဲကိုယ်ရင်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားခဲ့ပေမဲ့ပတ်ဝန်းကျင်ညဉ့်ညက်မှုမတွေ့တော့တာကြောင့်ဒီမိန့်ကိုမနေ့ညပိုင်းမှာရုပ်သိမ်းခဲ့ပါတယ်ခင်ဗျချီလီနိုင်ငံမှာတော့မေဒီအလုံသမားနေဆန္ဒပြပွဲသတင်းယူခဲ့စဉ်အပြစ်ခံခဲ့ရတဲ့သတင်းထောင်မင်းကတည်ဆုံသွားခဲ့ရပါတယ်။ချီလီသမ္မတဂက်ဘရီယယ်ဘော်ရစ်ကတော့တည်ဆုံခဲ့ရတဲ့သတင်းထောင်အမျိုးသမီးကိုပြစ်ခဲ့သူတွေတရားဥပဒေအောက်ကလွတ်မှာမဟုတ်ပဲရအောင်ဖော်ထုတ်ရေးယူသွားမယ်လို့ကတိပြုလိုက်ပါတယ်။ ချီလီအာနာရှင်ပြည်တော်ရှေ့အချုပ်မှုနောက်ပိုင်းတရင်ယူစေပထမဆုံးပြစ်တက်ခံရတဲ့အသက်30အရွယ်ဖရန်စစ်ကာဆန်ဒူဘဲဟာမြို့တော်ဆန်ဒီယာဂိုဆန္ဒပြပွဲနဲ့ရုံးရင်ဆက်ခတ်ဖြစ်ချိန်လူတစုလက်ချက်နဲ့ခေါင်းကိုမှန်သွားခဲ့တာလို့သူ့သတင်းဌာနကထုတ်ပြန်လိုက်ပါတယ်။အုံနောက်သွေးယူစိတ်မှုနဲ့တင်ဆောင်သွားရကြောင်းရေးပေါ်ဌာနအကြီးအကဲပြောခဲ့တာကိုလည်းသတင်းတော်ဆန်ဒူဘဲအလုပ်လုပ်ခဲ့တဲ့ Channel 3 Dila Victoria သတင်းဌာနကအင်တာနက်ဝက်ဘ်ဆိုက်ကြေညာချက်မှာဖော်ပြထားပါတယ်။သတင်းတော်ဆန်ဒူဘဲအနေနဲ့အလုံးကိုစွန့်ခွာသွားခဲ့တာမဟုတ်ပဲအသက်ခံလိုက်ရတာသာဖြစ်တဲ့အမှန်တရားပေါ်ထုတ်နိုင်ရေးလုံနိုင်တာဆက်လို့ရင်သူ့ကိုသတိရနေကြမှာပါလို့ဒီအင်တာနက်သတင်းဌာနကြေညာချက်မှာဖော်ပြထားပါတယ်။တပြေးချိုကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအဝေးကကိုဗစ်ကမ္ဘာ့ကပ်ရောဂါလွန်မြောက်ပြီလို့ထင်ရင်မှားသွားလိမ့်မယ်လို့သတိပေးလိုက်ပါတယ်။ကမ္ဘာတစ်ဝန်းကိုဗစ်ဖြစ်နှုန်းနဲ့သေနှုန်းတွေအခုကျဆင်းလာပေမဲ့ဒီကမ္ဘာ့ကပ်ရောဂါကနေလွန်မြောက်ပြီလို့အထင်မမှားကြဖို့တပြေးချိုညင်ကြေးမှုချုပ် Tedros Adhanom ကအမေရိကန်ဥဆောင်ကျင်းပပေးတဲ့ကမ္ဘာ့ကိုဗစ်ထိပ်သီးပွဲမှာမနေ့ကပြောလိုက်တာပါ။ကမ္ဘာကြီးကတနေရာမှာကိုဗစ်မလွတ်မြောက်သေးရင်ကမ္ဘာကြီးတစ်ခုလုံးလည်းမလွတ်နိုင်ဘူး။တကယ်တမ်းကနိုင်ငံပေါင်း80ကျော်အထိကိုဗစ်ဆက်အဖြစ်များနေတော့စစ်စစ်မှုတွေနဲနေတော့ကာကွယ်ဆေးမရသူသန်းပေါင်း1000ကျော်နေတော့လို့ညင်ချုပ် Adhanom ကထောက်ပြခဲ့ပါတယ်။အခုလိုအချိန်မှာကာကွယ်ဆေးထုတ်လုပ်ငန်းတွေမဆရသေးတဲ့မြောက်ကိုရီးယားမှာအရင်ကိုဗစ်တွေ့ရှိကြအောင်မကြားခဲ့ရပေမဲ့အခုတော့အိန္ဒိယချင်းတရုတ်မှာပြန်ဖြစ်များလာပြီးကူးစက်မြန်အိုမီခရွန်မျိုးကွဲစတွေကသေဆုံးသူတူရှိလာကြောင်းကြေညာခဲ့ပါတယ်။မြောက်ကိုရီးယားမှာအခုလူပေါင်း1000ကျော်ကိုဗစ်လက္ခဏာတွေပြနေပြီးအနည်းဆုံးတူသေဆုံးခဲ့ရတာတွေ့ခဲ့တယ်လို့နိုင်ငံပိုင်သတင်းမီဒီယာကဒီနေ့ကြေညာခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကိုတိုင်လည်းမနေ့ကပဲကိုဗစ်ထိချုပ်ရေးဌာနမှအစည်းအဝေးလုပ်ခဲ့ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာကတနနိုင်ငံလုံးလော့ကဒေါင်းပိတ်ဆို့ချထားလိုက်ပြီးလို့KCN ရဲ့သတင်းဌာနကဒီနေ့ကြေညာခဲ့ပါတယ်ခင်ဗ
ျ။ Talk Jane ညာနောက်ဆုံးရသတင်းတွေကိုကိုသားညူနဲ့ကိုဝင်းမင်းတို့ကြေညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဖေးဘူးချက်တွေနဲ့တွေ့ဆုံမိ мян ကန်းတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Washington မှာကျင်းပတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။ American ASEAN ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့ရောက်နေတဲ့ ASEAN အရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုသမ္မတဂျိုးဘိုက်ဒန်ကမနေ့ညပိုင်းကသမ္မတအင်ပြီးတော့မှညစာစားပွဲနဲ့တည်ခင်းအခမ်းအနားပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာ American ပြည်ထောင်စုအနေနဲ့ ASEAN Pacific ဒေသနိုင်ငံတွေပေါ်မှာထားတဲ့ကတိကဝတ်တွေခိုင်မာတယ်ဆိုတာပြသလိုက်တဲ့ထိပ်သီးစည်းဝေးပွဲအဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်။အခုထိပ်သီးစည်းဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့မန်းများသစင်အောင်က VOA ဝိုင်းတော်သူမက်ခင်ဖြူထွေးနဲ့ဆွေးနွေးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။အာဆီယံရှိတောင်အာရှနိုင်ငံခေါင်းဆောင်တွေကိုမင်းညရုံးကသမ္မတအင်ဖြူတော်မှာသမ္မတဂျိုးဘိုက်ဒန်ကညစာစားပွဲနဲ့တက်ခင်အခမ်းခဲ့ပါတယ်။ဒီသမိုင်းဝင်ထိပ်သီးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသနိုင်ငံတွေအပေါ်မှာထားတဲ့ကတိကဝတ်တွေခိုင်မာတယ်ဆိုတာကိုပြလိုက်တဲ့ထိပ်သီးအစည်းအဝေးပွဲဖြစ်အမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ဒီထိပ်သီးအစည်းအဝေးပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဒီသတင်းတွားရောက်ယူထားတဲ့ကျမတို့ VOA အဖွဲ့သားဒီမက်ခင်ဖြူထွေးကစတူဒီယိုကိုရောက်ရှိနေပါတယ်။သူအမေးမြန်းပြီးတော့အင်ပြပေးချင်ပါတယ်။ဒီမက်ခင်ဖြူထွေးရဲ့ဒီအမေရိကန်ဒီအာဆီယံထိပ်သီးအစည်းအဝေးပွဲဒုတိယနေ့ဒီကနေ့ကျင်းပတယ်ဆိုတော့ဒီအစည်းအဝေးပွဲအစီအစဉ်တွေနဲ့ပတ်သက်ပြီးတော့တိထားသလောက်ကိုပြောပြပေးပါအောင
်ဟုတ်ကဲ့ဒီကနေ့ကတော့ဟိုဆွေးနွေးပွဲတွေတော်လည်းအလုံးကိုဒီနိုင်ငံခြားရေးဌာနမှာပဲလှုပ်သွားမှာပေါ့နော်ဒီကနေ့ကမှတကယ်ကိုဒီသမ္မတဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေအချိန်ယူပြီးတော့ဒီထိပ်သီးအထူးအစည်းအဝေးကိုကျင်းပမယ့်အချိန်ဖြစ်ပါတယ်ဆိုတော့မနက်ပိုင်းမှာကတော့ဒုသမ္မတနဲ့အထူးဒီအမေရိကန်ဝန်ကြီးတွေပါဝင်ပြီးတော့မှဟိုဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့เนาะဒေတာရင်းရေးရာတွေနီးကျန်းမာရေးအခြေခံအဆောက်အုံတိစောက်မှုကစလို့เนาะရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးအခြေအနေတွေအစုံကိစ္စရဲ့အတော်များများကိုဆွေးနွေးမယ်လို့တည်ထားတယ်အဲ့ဒီနောက်မှာညနေပိုင်းကြာလို့ရှိရင်တော့သမ္မတဂျိုးဘိုင်ဒန်နဲ့ဒီအာဆီယံခေါင်းဆောင်တွေတဦးချင်းစီလဲတွေ့ဆုံမှာရှိသလိုဒီအားလုံးအုပ်စုလိုက်လေဒီကမ္ဘာရေးရာဒေတာရင်းရေးရာတွေကိုအကျယ်တဝင့်ဆွေးနွေးသွားကြမယ်လို့ဒါကျွန်တော်တို့သိထားတာပေါ့နော
်အဲ့တော့ဒီစီဝေးပွဲမှာပေါ့နော်မြမအရေးကိုလည်းဦးစားပေးပြီးတော့အဓိကထားပြီးတော့ဆွေးနွေးမယ်လို့ညွှန်လင့်နေကြတာလည်းရှိတယ်တစ်ဖက်မှာကြတော့လေဒီမြန်မာစစ်ကောင်စီကိုအတိအမှန်မပြုဖို့နောက်ပြည်သူ့ရေဒီမိုကရေစီနီးလန်းကြရွေးကောက်ထားတဲ့ NUG အစိုးရကိုပဲအတိအမှန်ပြုဖို့ NUG ဘက်ကနေပြီးတော့ဖိအားပေးတောင်းဆိုနေရည်လည်းရှိတယ
်။
ဒီတော့ဒီ NUG အစိုးရအပေါ်မှာပေါ့နော်အမေရိကန်အနေနဲ့ဘယ်လောက်အထိအတိအမှန်ပြုလာနိုင်မယ်လို့ထင်ပါတယ်လဲ
။ โอเคဟိုอเมริกันအစိုးရအနေနဲ့ကတော့သူကတော့တခြားလုံးပြောလာတာကဒီမြန်မာနိုင်ငံဒီမိုကရေစီပြန်လဲဟိုထားရှိနိုင်ဖို့အတွက်เนาะလိုအပ်တဲ့အဲ့ဒီအတွက်ဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေနဲ့သူတို့ကတော့အမြဲတမ်းထိတွေ့ဆက်ဆံသွားမယ်ဆိုတော့အเมริกันဒါတခြားလုံးပြောလာခဲ့တာပါဒီလိုပြောလာတဲ့အတိုင်းလဲအခုဒီကနေ့ဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်မှာလဲဒီမြန်မာစစ်တပ်အကြီးအကဲကိုဒီစီဝေးကိုဖိတ်ခေါ်တာမဟုတ်တဲ့အပြင်ကိုပဲဒီမြန်မာနိုင်ငံဘက်ကဒီအတိုက်အခံအမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုပါဒီလိုထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့တစ်ချိန်ထဲမှာပဲတွေ့ဆုံနိုင်ငံခြားရေးဌာနမှာပေါ့နော်ဒုနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကမနေ့ကပဲတွေ့ဆုံတာတွေရှိခဲ့တယ်လှုပ်ခဲ့တယ်ဆိုတော့ဆိုလိုတာကဒီလိုအချိန်မျိုးမှာလဲမြန်မာအရေးကိုသူတို့အလေးထားတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကပြတာတာဖြစ်ပါတယ်ဒါပေမဲ့သူတို့ကဒါကို NUG ကိုအစိုးရတရက်အနေနဲ့အသိမဲ့ပြုတ်ဖို့ဆိုတဲ့အဆင့်နောက်အထိကတော့ဒါကခက်ခဲနိုင်ပါတယ်။ဘာလို့ဆိုတာနိုင်ငံတကာဆက်ဆိုင်ရေးမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုကြားမှာဒီလောက်ထိဒီအတိုက်ခံဆိုရတဲ့ကိုအသိမဲ့ပြုဖို့ဆိုတာတွေကဒါအဆင့်အများကြီးရှိပါတယ်။အဲလိုလွယ်ကူတဲ့ကိစ္စတခုတော့မဟုတ်ပါဘူး။အပြင်ကိုဒီအာဆီယံနိုင်ငံတွေဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းအာဆီယံနိုင်ငံတွေထဲမှာကဟိုအခုလက်ရှိအချိန်အထိမြန်မာအကြက်တဲကိုကူညီဖြည့်ရှင်းဖို့အတွက်ဆစ်ဆက်ဆောင်ရွက်တဲ့နေရာမှာဟိုအတိုက်ခံနေတဲ့တိုက်ရိုက်ပြောဆိုတာမျိုးကတိတ်ကြကြပြက်ပြက်ဘာမှမရှိသေးဘူးအတိအကကဒီစစ်ကောင်စီနဲ့ပဲတိုက်ရိုက်သူတို့ဟိုတွိတ်ဆုံဆွေးနွေးတာမျိုးတွေလုပ်နေတာဖြစ်တယ်ဆိုတော့ဒီလိုအနေထားမျိုးမှာတော့ဒီအာဆီယံထိပ်သီးအစည်းအဝေးအေးမှာဒီမြန်မာဒီအတိုက်ခံတွေကိုတရက်ဝင်အတိမတ်ပြုတ်လာတဲ့အထိဖြစ်လာဖို့အထိကတော့မျှော်မှန်းဖို့ကတော့နည်းနည်းခက်အောင်မယ်လို့တော့ထင်ပါတယ်
အဲ့တော့ဒီတော့ဒီလက်ရှိကြိုးပမ်းနေတဲ့အာဆီယံရဲ့ဘုံသဘောတူညီချက်၅ရက်ပေါ့နော်ဒီ၅ရက်ကိုလည်းဟိုလက်ရှိမှာရေးရရာတိုးပြီးတော့ဆောင်ရွက်နိုင်တာကိုလည်းသိပြီးတော့မတွေ့ရသေးဘူးအဲ့တော့ဒီနေရာမှာဒီအာဆီယံဘုံသဘောတူညီချက်တွေကိုဟိုဒီကြိုးပမ်းဆောင်ရွက်တာနဲ့ပဲမြန်မာနိုင်ငံရဲ့အကျက်အတဲတွေကဖြည့်ရှင်းသွားနိုင်မယ်လို့ထင်လားဒီထက်ပို့ပြီးတော့ကြော်ပြီးတော့လှုပ်ဖို့ကောလိုတယ်လို့မထင်ဘူးလား
ဟုတ်ကဲ့ဆိုတော့ပြီးခဲ့လွန်ခဲ့တဲ့တစ်နှစ်ပေါ့အာနာသိမ့်မှုနောက်ပိုင်းအခြေအနေကိုပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒီအာဆီယံအနေနဲ့မြန်မာအပါအဝင်သဘောတူထားတယ်ဒီဘုံသဘောတူညီချက်၅ရက်ကိုဘယ်လောက်အတိုင်းဒါတိအကောင့်ထဲပေါ်နိုင်လဲဆိုတော့ပြန်ကြည့်မယ်ဆိုလို့ရှိရင်တော့မမြသစင်အောင်မေးတယ်မေးဖို့ပြောရရင်တော့ဒါမလုံလောက်ဘူးဆိုတာတော့ထင်ရှားတယ်လို့ထင်ပါတယ်အာဘာလို့လဲဆိုတော့အခုဒီမြန်မာစစ်တပ်စစ်ကောင်စီကိုတိုင်းဒီမှာပါဝင်ပြီးတော့သဘောတူညီချက်တွေကိုလိုက်ရောထားပေမဲ့လို့ဘာမှသူတို့ဘက်ကအကောင့်ထဲပေါ်တာအခုချိန်ထိမရှိဘူးဒီပေါ်မှာအာဆီယံအနေနဲ့လည်းထိထိရောက်ဖိအားပေးဆောင်ရွက်နိုင်တာမရှိဘူးအနည်းဆုံးအဆင့်ပြောရလို့ရှိရင်နိုင်ငံရေးကိစ္စတွေဘေးဖယ်ထားအောင်လက်ရှိအချိန်ဒီမှာလူသားချင်းစာနာမှုအကျက်တဲ့လူအချက်တွေအကြီးအကျယ်ဖြစ်နေတယ်ဆိုတော့ဒီအပေါ်မှာဒါကိုဒီအကူအညီတွေပေးနိုင်ဖို့အတွက်ညှိနှိုင်းဆောင်ရွက်တဲ့အဆင့်မှာတော့မှပဲခက်ခဲနေရှိနေတယ်အာဆီယံဆိုတာကလည်း consensus ပေါ့နော် 5 consensus လို့သူပြောတဲ့အထက်ကအားလုံးသဘောတူညီမှလုပ်လို့ရတဲ့ကိစ္စဖြစ်တယ်ဆိုတော့ဘာလုပ်လို့နောက်နေရအခုမလေးရှားနိုင်ငံကနေပြီးတော့ဘာပဲဖြစ်ဖြစ်ဒီအတိုက်ခံနေတဲ့ဗာညှိနှိုင်းဆွေးနွေးပြီးတော့မြမကြီးကိုဖြည့်ရှင်းပါလို့ပြောပေမဲ့လို့လည်းကျန်တဲ့နိုင်ငံတွေကပါဝင်လာမျိုးလောလောဆယ်မှာမထွေရသေးဘူးဆိုတော့ဒီအာဆီယံဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာနှောက်နှေးနေတာကတော့သိကြတယ်ဒါကြောင့်မလို့အမေရိကန်ကလည်းဒါကိုကြော်လွန်ပြီးတော့ဘာတွေလုပ်နိုင်မလဲဆိုတော့ကိုဟိုဒီထိပ်သီးဆွေးနွေးပွဲကနေဖိအားပေးမလားပေါ့လူခွင့်ရေးအဖွဲ့တွေကလည်းဒါကိုပဲတိုက်တွန်းနေတာအာဆီယံသွားနေတဲ့လမ်းကြောင်းဒီမလုံလောက်တော့ဘူးတိထက်ပို့ပြီးတော့ဆောင်ရွက်မှဖြစ်တော့မယ်ဆိုတဲ့တိုက်တွန်းမှုတွေကတော့ရှိနေတယ်ဆိုတော့လုံလောက်လားလို့မေးရင်တော့မလုံလောက်တာတော့သိကြပါတယ်
အဲ့တော့ဒီမှာမြမအရေးအပါဝင်ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဒီဆွေးနွေးပွဲမှာဆွေးနွေးကြမယ်လို့ညွှန်လင့်ထားတယ်ဒါပေမဲ့တစ်ဖက်မှာကြတော့လေဒီအာဆီယံဒီဒေတာရင်းနိုင်ငံတွေမှာကြတော့သူတို့မှာကလည်းနိုင်ငံတွင်းမှာလူခွင့်ရေးပြဿနာတွေကရှိနေတယ
်ဟုတ်ပါတယ်
ဆိုတော့ဒီနိုင်ငံတွေမှာဒီသူတို့ပြန်ရောက်သွားတဲ့အခါကြတော့ပေါ့နော်ဒီလူခွင့်ရေးကိစ္စတွေကိုဘယ်လောက်ထိအလေးထားပြီးတော့လိုက်နာဆောင်ရွက်မယ်လို့ထင်တ
ယ်ဟုတ်ပါတယ်အာဆီယံနိုင်ငံတွေကိုပြန်ကြည့်လိုက်မယ်ဆိုရင်လည်းဟိုကျမတို့သိတဲ့အတိုင်းပဲနိုင်ငံအများစုကဒါဟိုရွေးကောက်ပွဲတောင်တချို့ဆိုရင်မရှိတဲ့နိုင်ငံတွေဖြစ်တယ်ဟိုလူခွင့်ရေးနဲ့ပတ်သက်ပြီးတော့လည်းဝေဖန်ခံရတဲ့နိုင်ငံတွေအများကြီးရှိတယ်ဥမာဟိုဒီဖိလစ်ပိုင်နိုင်ငံဆိုလို့ရှိရင်လည်းသမ္မတဒူတာတေရဲ့ဒီအာဒီမူရစ်ဆေးဝါးတိုက်ဖြတ်ရေးကိစ္စတွေမှာเนาะအတိုက်ခံတွေကိုနှိမ်နင်းတဲ့နေရာမှာဟိုဝေဖန်ခံရတာတွေရှိတယ်အလားတူပဲကမ္ဘောဒီးယားလိုနိုင်ငံမျိုးနှစ်ပေါင်း30ကျော်40နီးပါးအုပ်ချုပ်လာတဲ့ဟွန်ဆန်အာနာချင်းဆန်အုပ်ချုပ်တဲ့အတိုက်ခံတွေကိုနှိမ့်ကုတ်တယ်ဆိုတာမျိုးတွေရှိတယ်ဆိုလိုတာကဒီအာဆီယံနိုင်ငံတွေကြားမှာပဲသူတို့ကိုယ်ပိုင်အကျက်တဲတွေရှိတယ်လူခွင့်နဲ့ပတ်သက်လို့ရှိရင်လည်းဝေဖန်ထောက်ပြစရာတွေရှိနေတယ်ဒီမိုကရေစီနီးကျအပြည့်အဝရှိတဲ့နိုင်ငံတွေဖြစ်မနေဘူးဆိုတဲ့ခါကျတော့ဒီလိုအခြေအနေမျိုးမှာမြမအရေးကိုပြောဆိုတဲ့နေရာမှာလဲဒါကတော့ဘယ်လောက်ထိထိရောက်မလဲဆိုတာဒါခက်မှန်းလို့ရတာပေါ့နော်ဆိုတော့သူတို့ကိုယ်တိုင်တောင်မှအတွင်းမှာပြဿနာတွေရှိနေတဲ့အခါကျတော့ဒီလိုအနေထားမျိုးမှာတော့မြန်မာနိုင်ငံလူခွင့်ရေးကိစ္စကိုဆောင်ရွက်တဲ့နေရာမှာနောက်နှေးမှုတွေကတော့ရှိနေမှာပါပဲ
အဲ့တော့ဒီတော့ဒီစည်းဝေးကနေပြီးတော့မြန်မာအရေးအတွက်ဘာတွေညှော်လင့်လို့ရမလဲရလက်ကောင်းတစ်ခုဖြစ်လာမယ်လို့ရောညှော်လင့်နိုင်မလား
ဟုတ်ကဲ့အများကြီးတော့ညှော်လင့်ဖို့တော့ခက်ပါလိမ့်မယ် ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အာဆီယံအနေနဲ့လက်ရှိအခြေအနေမှာမြန်မာရေးနဲ့ပတ်သက်ပြီးဆောင်ရွက်လာတာဒါအတော်ကြီးကိုပြင်းထန်လာတဲ့ဆောင်ရွက်မှုလို့တော့ပြောလို့ရပါတယ်အာဆီယံဆိုတာကသူတို့ရဲ့ဒီ non interference ပေါ့နော်ဟိုတခြားနိုင်ငံဒီပနိုင်ငံတခုရဲ့အဲကိစ္စရေးရာတွေမှာဂျားဝင်မဆောင်ရွက်ဘူးဆိုတော့အဲရက်တီချက်နဲ့အများကြီးရက်တီလာခဲ့တာဆိုတော့မြန်မာရေးမှာအခုလောက်အထိဘုံသဘောတူညီချက်၅ရက်ချမှတ်ပြီးတော့ဆောင်ရွက်လာတာမျိုးเนาะအာဆီယံနိုင်ငံထဲမှာတချို့ဒီတိုးတက်တဲ့နိုင်ငံတွေကမြန်မာစစ်တပ်ကိုဝေဖန်ပစ်တင်ရှုံချတာထိတ်သိစည်းဝေးတွေမှာပါဝင်ခွင့်မပြုလောက်တဲ့အထိလှုပ်လာတာကိုတောင်မှပဲဒါကအာဆီယံနိုင်ငံတွေမှာအများကြီးပြောင်းလဲတိုးတက်လာတာလို့ကျွန်တော်တို့ပြောရမှာပါဆိုတော့ဟိုအဲ့ဒီလောက်ထိတော့ဖြစ်လာပြီဒါပေမဲ့တိထက်ပို့ပြီးတော့ထဲထဲဝင်ဝင်ဆိုတာမျိုးဒီအာဆီယံထိပ်ပြီးဆွေးနွေးပွဲကနေပြီးတော့အမေရိကန်ကရောအာဆီယံကိုဘယ်လောက်ထိဖိအားတွေပေးပြီးတော့မြန်မာနိုင်ငံအတွက်ပို့ပြီးတော့ပြင်းထန်တဲ့ရည်တည်ချက်မျိုးဖြစ်လာမလားဆိုတာမျှော်လင့်ဖို့မှာတော့နည်းနည်းတော့ဟိုတိတ်တော့မလွယ်ကူဘူးလို့ပြောရမှာပေါ့နော်ဆိုတာပြောသူအာဆီယံနိုင်ငံတွေကြားမှာလည်းကွဲလွဲမှုတွေကလည်းရှိနေတဲ့အခါကျတော့အမြင့်ဆုံးမျှော်လင့်နိုင်မယ်ဆိုလို့ရှိရင်တော့လေအာလက်ရှိအနေအထားမှာစစ်တပ်ကိုပြင်းပြထန်ထန်ဝေဖန်မယ်ဒီအပေါ်မှာပို့ပြီးတော့ဖိအားပေးပြီးတော့ဒီဘုံသဘောတူညီချက်ငားရက်ကိုပို့ပြီးတော့ခက်မြန်မြန်ဆန်ဆန်နဲ့အကောင့်ထဲပေါ်နိုင်ဖို့အတွက်ဘာတွေလုပ်နိုင်မလဲပေါ့အဲ့ဒီလောက်တဲ့အများကြီးတော့ပျော်လွှင်လို့ရမယ်လို့တော့ကျမတို့အသိမထင်ပါဘူ
းဟုတ်ကဲ့ပါမက်ကင်ဖြူထွေးကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့
ဒါကတော့ American ASEAN ထိပ်သီးစီဝေးကိုသွားပြီးတော့တရင်ယူခဲ့တဲ့ Mark Hughes ထွေးကိုဟိုစတူဒီယိုထဲမှာခေါ်ပြီးတော့ဆက်သွယ်မင်းမြန်းပြီးတော့ထုတ်လွှင့်ပေးခဲ့တာ
ပါ။ဒီကနေ့တောက်ကြနေညာပိုင်းနောက်ဆုံးရတရင်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါဗျ။အခုတစ်ခါတော့ American အစိုးရက NUG အမျိုးသားညီညွတ်ရေးအစိုးရကိုလက်ခံတွေးဆခဲ့တဲ့အပေါ်မှာပြည်တွင်းကသဘောထားတွေကိုလည်းပြောပြခြင်းပါတယ်။ American ASEAN ထိပ်သီးစီဝေးကိုမနေ့ခြားတော်ရင်းကစပြီးတော့ Washington DC မှာ၂ရက်ကြာကျင်းပနေပါတယ်။ဒီစီဝေးကျင်းပနေချိန်မှာပဲ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ကို American အစိုးရက Washington DC မှာလက်ခံတွေ့ဆုံတာဟာ American အစိုးရရဲ့အကြမ်းဖက်အဖွဲ့အစည်းဆန့်ကျင်ရေးမူကိုမေးခွန်းထုတ်လို့တယ်ဆိုပြီးတော့မြန်မာစစ်ကောင်စီကပြင်းပြင်းထန်ထန်ဝေဖန်ပါတယ်။ American ပြည်ထောင်စုရဲ့ဒီရည်တည်ချက်နဲ့ပတ်သက်လို့ပြည်တွင်းအမြင်တွေကိုရန်ကုန်ကစူးစီးသတင်းပေးပို့ထားတာကိုမတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မေလ12ရက်နဲ့13ရက်မှာကျင်းပနေတဲ့ American ASEAN ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာ ASEAN အဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာအရေးကိစ္စဟာလည်းဆွေးနွေးစရာအကြောင်းတစ်ခုဖြစ်နေပါတယ်အဓိကကတော့မြန်မာအရေး ASEAN ဘုံသဘောတူညီချက်တွေလက်တွေ့အကောင်အထည်ပေါ်လာနိုင်စေဖို့ American ဘက်ကတွန်းအားပေးနေတယ်လို့ဒီလိုအကောင်အထည်ပေါ်တဲ့နေရာမှာလည်းအရေးပါတဲ့အစုအဖွဲ့တွေအထူးသဖြင့် NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရကိုပါဆက်ဆက်ဆောင်ရွက်ဖို့ပြောဆိုနေကြတာဖြစ်ပါတယ်ထိပ်သီးအစည်းအဝေးအတွင်းမှာတော့မြန်မာစစ်ကောင်စီအကြီးအကဲကိုတက်ရောက်ခွင့်မပေးဘဲမြန်မာနေရာမှာခုံလွတ်ချထားဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။တစ်ချိန်တည်းမှာတော့ NUG နိုင်ငံခြားရေးဝန်ကြီးကိုအမေရိကန်အစိုးရကဝါရှင်တန်ကိုဖိတ်ခေါ်ပြီးအစိုးရအရာရှိတွေကလက်ခံတွေ့ဆုံဆွေးနွေးပါတယ်။ဒီလိုလှုံ့ဆော်တာတွေအတွက်စစ်ကောင်စီဘက်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးအမေရိကန်ရဲ့ရည်တည်ချက်အပေါ်အခုလိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကမေးခွန်းထုတ်လိုက်ပါတယ်
။အဲဒီလိုအကြမ်းတဲ့အဖွဲ့အစည်းကိုပေါ်တော့ကဘာမှာအကြမ်းဖက်လုပ်ရတီကိုစန့်ကျင်ပါတယ်ဆိုတော့ဒါနိုင်ငံကြီးကခေါ်ပြီးတော့ကြတရားဝင်တွေ့ဆုံခြင်းဟာကျွန်တော်မျိုးကုန်းထုတ်လို့တော့ဒါဒီအကြမ်းဖက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံဒီအကြမ်းဖက်ဆိုတဲ့အထိပ္ပယ်ဖွင့်ဆိုမှုအကြမ်းဖက်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထိပ္ပယ်ဖွင့်ဆိုမှုတွေဒီဒါစန့်ကျင်မျိုးနဲ့ဒါပဲစတန်ဒတ်နဲ့အထိပ္ပယ်ဖွင့်နေရယ်ကျင့်သုံးနေရယ်လို့ပဲကျွန်တော်မြင်ပါတယ်
အာဆီယံအနေနဲ့မနစ်တုန်းကအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ရခဲ့တာကလွဲပြီးမြန်မာစစ်ကောင်စီရဲ့လူခွေဆက်လက်ချိုးဖောက်နေမှုတွေအတွက်ဘာမှတိုးတက်အောင်မလုပ်နိုင်တာကိုအမေရိကန်တာဝန်ရှိတဲ့သူတွေကစိတ်ပြက်လာကြပြီးတော့အခုလိုမျိုးဆက်လက်ဖိအားပေးတဲ့ပုံစံနဲ့လှုပ်ဆောင်လာတာဖြစ်တယ်လို့ပြည်တွင်းသုံးသက်သူတချို့ကရှုမြင်ပါတယ်ကမ္ဘာနဲ့မြန်မာနိုင်ငံရေးလေလာသုံးသက်သူဒေါက်တာခင်ဇော်ဝင်းကတော့ဒီဆွေးနွေးပွဲကနေရလက်ကောင်းတစ်ခုခုပေါ်ထွက်လာနိုင်မှုမျှော်လင့်ကြောင်းနဲ့ဒီလှုပ်ဆောင်မှုတွေကအာဏာသိမ်းစစ်ကောင်စီအပေါ်ဖိအားတစုံတရာရှိလာနိုင်ပွဲမြင်တယ်လို့သူကရှုမြင်ပါတယ်
။အခုအမေရိကန်ကပြောမှဆိုလို့ရှင်ဝေးရေကိုနှစ်ပတ်သုံးပတ်ထပ်တင်းနေကြပဲ။ဒီကအမေရိကန်ကတော့အဲ့လိုအချိန်မကြီးဘူးလေ။ကစားလိုက်တယ်ပေါ့ကွာ။ဒီကျန်းတော့မနစ်ကလိုပြောရည်ရော်နေတယ်ကြည့်ရင်လို့မရဘူး။
အမေရိကန်ရဲ့အခုလိုဖိအားပေးလှုပ်ဆောင်မှုကစစ်ကောင်စီအနေနဲ့သူတို့ကိုကြောထောက်နောက်ခံပေးကူညီနေတဲ့အမေရိကန်ရဲ့ပြိုင်ဘက်အိန်းနီးချင်းတရုတ်ရုရှားဘက်ကိုပို့ပြီးတော့မှနှီးဆက်သွားမလားဆိုတဲ့စိုးရိမ်တကြီးသုံးသပ်မှုတွေလည်းရှိပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့လေးလာသူတဦးဖြစ်တဲ့ဦးရဲထွန်းကလည်းအခုလိုသုံးသပ်လိုက်ပါတယ်
။ဟိုဦးပန်းရွှေလက်ထက်တုန်းကအတက်ရဲ့သဘောထားတွေကအဲ့လို င်းထန်တဲ့ဟိုဟာတွေလုပ်လို့ရှိရင်တို့ကတစ်ဖက်ကိုပိုကတ်သွားတာမျိုးနောက်ဆန့်ကျင်ဘက်ပိုဖြစ်သွားတာမျိုးဖြစ်လို့ရှိရဒီတစ်ခေါက်မှာတော့ဟိုရေးချဲ့စရာလေးတွေတော့ရှိတာပေါ့
မြန်မာအရေးတွေမှာတက်ကြွလှုပ်ရှားစွာပါဝင်လှုပ်ရှားနေတဲ့မတ်တင်စာရှွန်းလေးကြီးကတော့အမေရိကန်ပြည်ထောင်စုဟာတခြားနိုင်ငံတွေထက်စာရင်မြန်မာဒီမိုကရေစီတိုးတက်ရေးကိုထောက်ပံ့ဆောင်နိုင်ငံတွေတဲ့ကတခုအနေနဲ့သူ့လောက်ရက်ကိုပြသတယ်လို့ရှုမြင်ပါတယ်။တန်တမန်ရေးအရာအောင်ပွဲတခုလို့ရှုမြင်ထားသလိုဒီလှုပ်ဆောင်ချက်တွေကပြောင်းလဲမှုအတွက်လမ်းစတစ်ခုဖြစ်လာဖို့သူကမျှော်လင့်ပါတယ
်။ကျွန်တော်မျှော်မှန်းတဲ့မျှော်လင့်ထားတဲ့အတိုင်းမဖြစ်နေသေးပေမဲ့ကျွန်တော်တဖြည်းဖြည်းနဲ့တိုက်တွန်းသွားရမှာဖြစ်တယ်။ဒီအမေရိကန်နိုင်ငံတခုကဟိုကျွန်တော်နိုင်ငံပေါ်မှာ policy အားဖြင့်မူဝါဒအားဖြင့်အပြောင်းလဲဖြစ်ပြီဆိုရင်ကျန်းတဲ့နိုင်ငံတွေအပြောင်းလဲလာဖို့ဆိုတော့တိတ်မခက်ခဲတော့ဘောเนาะဆိုတော့တိတ်ကိုအရေးကြီးပါတယ်ဆိုတော့ထိရောက်တဲ့လုပ်ငန်းစဉ်တွေနောက်ပိုင်းမှာတည်တည်ဝင်တက်ရောက်မှုတွေရှိလာဖို့ဆိုရင်ကျမတို့ပြည်သူတွေကလည်းစဉ်ဆက်မပြတ်အမေရိကန်နိုင်ငံကကျမတို့ပြည်သူတွေလိုလားတဲ့အတိုင်းဒီဇိုင်းမမတ်လုပ်နေရလားဆိုတာကိုအငြင်းနဲ့လေ့လာဆောင်ကြည့်ဖို့လိုတယ်ဥပမာပြောရရင် MOGE ကို sanction လုပ်ဖို့အမေရိကန်ကိုတိုက်တွန်းနေရကျမတို့ပြည်သူတွေပါဝင်ကြဖို့လိုပါတယ်
ဒီကနေ့ဆက်ပြီးတော့ကျင်းပနေတဲ့ American ASEAN အစည်းအဝေးမှာတော့မြန်မာအရေးအပြင် Indo-Pacific ဒေသအတွင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်ထိန်းကြီးဖို့စ조사နေတဲ့ American အစိုးရအနေနဲ့လူခွင့်ရေးနဲ့ဒီမိုကရေစီရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင
်။ရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ငိမ့်ငိမ့်ရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။စစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးမှာတိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတနိုင်ငံလုံးထိုးစစ်တွေရပ်ဆိုင်းရေးဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါဝင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာသက်ဆိုင်သူအားလုံးပါဝင်ရေးအတွက်ပအုပ်အမျိုးသားဖက်ဒရယ်ကောင်စီကတိုက်တွန်းလိုက်ပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကရောဘယ်လိုသဘောထားရှိနိုင်ပါသလဲ။ရန်ကုန်ကဖေးဖို့တဲ့သတင်းကိုကုသားညုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပိုးနိုင်ငံအင်အားစုအသစ်တစ်ခုဖြစ်တဲ့ပိုးအမျိုးသားဖက်ဒရယ်ကောင်စီကစစ်မှန်တဲ့ညီညာရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အကြံပြုချက်စာတစောင်းကိုဒလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်တာပါဒီအကြံပြုချက်ဟာညီညာရေးဆွေးနွေးပွဲကိုတည်အောင်မဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုစစ်ကောင်စီနဲ့ဆွေးနွေးဖို့တိုက်တွန်းထားချက်တွေဖြစ်ပါတယ်အချက်၅ချက်ပါတဲ့ဒီအကြံပြုတိုက်တွန်းချက်ကိုပိုးအမျိုးသားဖက်ဒရယ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူခွန်ဝါကဗီဒီယိုကိုခုလိုပြောပါတယ
်ဒီအချက်ဒေါ်လင်းမှာပါဝင်တဲ့အင်အားစုရဲ့အကောင်လုံးကကြည့်ရနိုင်ဖို့အတွက်တပ်ဘက်ကအဓိကဒါသူစစ်စင်တာတွေတပ်ဖြတ်တာတွေရပ်ဖို့လိုအပ်တယ်ပြီးတော့မှစစ်အာဏာနှစ်ကိုဒေါ်လာနဲ့အင်အားစုတွေကိုဒါတပ်ဖြတ်တာတွေမိရှုကာတွေဖန်ဆီးတာတွေနဲ့ဒါလည်းရပ်ဖို့လိုအပ်တယ်ပေါ့လက်ရှိဖန်ထားတဲ့ကောင်းဆောင်တွေနိုင်ငံကြီးတွေကအတအကုန်လုံးပေါ့နော်လွတ်ဖို့လိုအပ်တယ်ပေါ့နော်ငင်းချင်းကိစ္စတွေကိုစဉ်းစားကြမယ်လုပ်ကြမယ်လို့ပြောတဲ့အခါကျရင်အကြီးကြီးကအားလုံးပေါ်ဝင်မှုပဲပြန်ပြီးတတိချက်စေချင်တယ်နောက်ဆုံးတစ်ချက်ကမြန်မာနိုင်ငံအတွက်ငင်းချင်းကိစ္စရက်တွေနော်အပြစ်ခက်ရက်ဒီကိစ္စရမျိုးဒီစဉ်းစားတဲ့အခါကျရင်လည်းအမှခံချက်ရှိမှုဘာကုလသမဂ္ဂရဲ့ပူပန်ပေါ်မှုတွေတို့အနေနဲ့ကအင်အားစုရဲ့ပါဝင်လာဖို့ဆိုတဲ့ကိစ္စရမျိုးတွေဒါလည်းစဉ်းစားဖို့လည်းလိုအပ်ပါတယ်
။ပို့မြူသားဖရယ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖန်ဆီးထားတဲ့ခေါင်းဆောင်တွေဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ရဲ့အမည်ကိုဖော်ပြထားသလိုပဲညီညာရေးလုပ်ငန်းစဉ်မှာအားလုံးပါဝင်ရေးဆွေးနွေးရမှာလဲအမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့ကိုပါဖော်ပြထားပါတယ်။လက်ရှိညီညာရေးဖြစ်စဉ်ဟာလူလူပူးပေါင်းပါဝင်မှုထောက်ခံမှုမရလို့ရှင်အောင်မြင်မှာမဟုတ်တလို့တရားဝင်မှုရမှာမဟုတ်ကြောင်းလည်းထောက်ပြထားပါတယ်။ပို့အမျိုးသားဖရက်ကောင်စီဟာပို့အရက်ဖက်အဖွဲ့စည်းတွေ CDM ဝန်ထမ်းတွေ PDF အဖွဲ့ဝင်တွေနဲ့လက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNL ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ်တို့ကိုပေါင်းပြီးတော့ပြီးခဲ့တဲ့လကဖွဲ့စည်းထားတာဖြစ်ပါတယ်။သူရဲ့အကြံပြုချက်တွေဟာ NCA အဖြစ်အစာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့စွန့်နှိမ့်မှုတွေနဲ့ကွာခြားမှုတိတ်မရှိတာကြောင့်ဒီချက်တွေအကောင့်ထဲပေါ်ဖို့ဆိုရင်တော့အခြေယူဆောင်ဖို့လိုတဲ့အကြောင်းနိုင်ငံရေးသုံးသပ်သူဥက္ကဋ္ဌဆိုင်ကပြောပါတယ
်။ GPSD ကရေးဆွဲထားတဲ့အခြေခံမူတွေနိုင်ငံရေးယူမန်ချက်တွေကိုရှင်းတယ်ဆိုလို့ရှိရင်တော့ဒီသူတို့တင်ပြတဲ့အချက်တွေနဲ့ကွာတယ်လို့မထင်ဘူးပေါ့နော်။အခုလောလောဆယ်ကတပတ်နဲ့တက်ကယုံကြည်မှုပြောင်းလို့မတည်ဆောက်နေတဲ့ကာလဖြစ်တဲ့အတွက်ကြောင့်မလို့သူကအနည်းဆုံးတော့23ကျင်းလောက်တော့သွားမယ်။ဒီပထမစီမံတော့ဒီ EAO တွေနဲ့ဆွေးနွေးဖို့နောက် EAO နဲ့ဆွေးနွေးလို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဒီပြူဒီယာစင်မှန်အစီအစဉ်အထူးတောင်းနေနဲ့အဲ့လိုမျိုးတဖြည်းဖြည်းတည်ဆောက်လာပြီဆိုလို့ရှိရင်တော့တတိယအဆင့်သုခအဆင့်မှာတော့အားလုံးပါနိုင်ဖို့ကတော့ဖြစ်လာ
အခုဆိုင်ဟာ NCA အဖြစ်အဖွဲ့တွေစုထားတဲ့ညီနေလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPST ရဲ့အကြံပေးတူလည်းဖြစ်ပါတယ်။လောလောဆယ်မှာတော့စစ်ကောင်စီကညီနေစနစ်ဘူးအတွက်တပ်ဖွဲ့ချင်းစီကခေါင်းဆောင်တွေကိုဖိတ်ကြားထားတာပါ။ ဒီလိုဖိတ်ကြားတဲ့နေရာမှာအဖွဲ့အစည်းကဥက္ကဋ္ဌဓမ္မမဟုအာနာကုံလွှဲခံရတဲ့ကုစလေတယောက်ဖြစ်တာပါပါတယ်။ PPST ကိုတိကျဖိတ်ကြားထားတာမရှိသလို PPST နဲ့ဆွေးနွေးဖို့ကိုလည်းစစ်ကောင်စီဘက်ကလက်မခံသေးတဲ့အကြောင်းတန်းသားလက်နက်ကင်အဖွဲ့ခေါင်းဆောင်သူကပြောပါတယ်။အဖွဲ့ဥက္ကဋ္ဌဓမ္မမဟုအာနာကုံလွှဲခံရတဲ့ကုစလေတယောက်ကြီးနဲ့ PPST နဲ့တွေ့ဆုံရေးကိစ္စတွေကိုညှိနှိုင်းလို့မရသေးခင်မှာတော့ညီနေဆွေးနွေးပွဲကျင်းပရေးဟာပိုပြီးတော့ကြန့်ကြာနိုင်တဲ့အခြေအနေမှာရှိပါတယ်။စစ်ကောင်စီကဖိတ်ကြားထားတဲ့ညီညာရေးဆွေးနွေးပွဲကတော့ NCA လက်မှတ်ထိုးအဖွဲ့9ဖွဲ့နဲ့မထူးဝသေးတဲ့အဖွဲ့3ဖွဲ့စုစုပေါင်း10ဖွဲ့တယောက်ဖို့ရှိနေပါတယ်။ကချင် KIO, KIN KNU, KNE KNPP, ချင်း CNF နဲ့ကျောင်းသားတပ်မတော် EBSDF အဖွဲ့တွေကတော့တယောက်မှမဟုတ်တဲ့အကြောင်းစာရိတ်ထုတ်ပြန်ထားပြီးတော့တောင်ပလောင် PSLF, ကိုကန့် MNDAA, ရခိုင် AA အဖွဲ့တွေကတော့ညီညာရေးဆွေးနွေးပွဲအခြေအနေကိုစောင့်ကြည့်လေ့လာနေဆဲရှိကြောင်းသတင်းမီဒီယာတွေကိုတုံ့ပြန်ထားကြပါတယ်ခင်ဗျာ။
ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ VOA တွေ့ဆုံမိများငန်းကိုထုတ်လင်းပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကို Radio ရုပ်ဝင်သံကြားလို့အပြင် Facebook စာမျက်နှာကနေလည်းနှာစင်ကြည့်ရှုထိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.bamis.news ဖြစ်ပါလေ။
ပြည်ရေကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုည9နာရီကနေ10နာရီထိလိုင်းတို့မီတာ32နဲ့58တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့တွေ့ဆုံပြီးမြန်ကန်အပါဝင်အပတ်စဉ်ကဏ္ဍတွေမှာတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ VOA တွေ့ဆုံပြီးမြန်ကန်ကိုအရင်ဆုံးတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာအရေးအာဆီယံဘုံသဘောတူညီချက်ကိုအကောင့်ထဲမဖော်နိုင်တာဟာအာဆီယံဂုဏ်သိက္ခာကိုထိခိုက်စေတယ်လို့အာဆီယံတွင်ယူဆမှုတွေရှိတယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်ကပြောပါတယ်။တစ်ချိန်တည်းမှာပဲအာဆီယံကချိုးပန်းနေတဲ့မြန်မာနိုင်ငံလူသားချင်းစာနာကူညီမှုပေးဖို့အစီအစဉ်တွေဟာတစ်ဖက်သက်ဖြစ်နေမဲ့ဆိုရင်ငွေနဲ့အချိန်ကုန်ပြီးအလုပ်ဖြစ်မှာမဟုတ်ဘူးလို့လည်းဒေါ်စင်မောင်ကသတိပေးလိုက်ပါတယ်။ဝါရှင်တန် DC ကိုရောက်ရှိနေတဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စမောင်ကိုမတ်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုလက်ရှိအနေအထားရဆိုလို့ရှိရင်အာဆီယံဒီဘုံသဘောတူညီချက်၅ချက်ကအလုံးမဖြစ်ဘူးလို့လည်းဝေဖန်နေကြတဲ့ပြင်ကိုဒီထက်ကြော်လွန်ပြီးလှုပ်ဆောင်ဖို့လည်းတိုက်တွန်းနေတာရှိရဲဆိုတော့အမေရိကန်ဘက်ကဒီထက်ကြော်လွန်ပြီးတော့လှုပ်ဆောင်နိုင်မဲ့အလားအလာရှိနိုင်မှာရှင
်ပထမအဆင့်ကတော့အခုအာဆီယံ 5.consensus ဟာလုံလောက်တဲ့သဘောတူညီချက်တွေမဟုတ်တာတော့သိကြပါတယ်။သို့တော်လည်းပဲဒီအခြေခံမလုံလောက်တဲ့အချက်တွေကိုတောင်မှပဲပေါ့နော်။အခုချိန်ထိပြေဝအောင်ပြေဝအကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးဆိုတော့ဒါတွေကိုလည်းအဲဒါဆက်လက်ပြီးတော့တိုက်တွန်းအောင်မှာဖြစ်တယ်။ထို့အတူပဲခုနအမမေးသွားသလိုပေါ့လေ additionally ပေါ့ဒီထက်မကတဲ့လှုပ်ရှားတွေလည်းကြံသေးတယ်ပေါ့နော်။နောက်အဆင့်သွားမှာအဲ့တော့ပြောရမယ်ဆိုလို့ရှိရင် ASEAN 5.0 consensus ဟာလုံးလုံးညှင်းပယ်ရမယ်ဟာတော့မဟုတ်ဘူး။ဒါပေမဲ့သူ့ကြီးပဲနဲ့မလုံလောက်ဘူးဆိုတော့အထိုင်ကနေပြီးတော့ဆက်လက်ပြီးတော့တွန်းအားပေးသွားဖို့တော့ရှိကြပါတယ်။ဒီကိစ္စတွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်
။ Okay. အခုဒီ ASEAN နဲ့ American နဲ့ထိပ်သီးဆွေးနွေးပွဲမှာဟိုမြန်မာဘက်ကဒီဆရာနာတင်ထားတဲ့အတွက်ဒီစစ်ကောင်စီဘက်ကိုသူတို့မဖိတ်ဘူးပေါ့နော်။မြန်မာနေရာကိုလည်းသူတို့ကွက်လက်ထားထားတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရအခုဒီဟိုနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကိုသူတို့ဖိတ်ခေါ်ဆွေးနွေးတာလည်းရှိရပေါ့နော်။ဒီဟိုတီတန်တွေ့ဆုံဆွေးနွေးတာရှိတော့အဲ့တော့ဒီအာဆီယံကတော့ဒီလိုအမေရိကန်ရဲ့ဒီလှုပ်ဆောင်မှုပေါ်မှာအာဆီယံရဲ့ယက်တီချက်ကတော့ဘယ်လိုရှိလဲရှင
်။ကျွန်မထင်တယ်ဒါနိုင်ငံတစ်ခုချင်းစီရဲ့လွတ်လပ်တဲ့ချင်းကပ်ပုံလေးဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီအပေါ်မှာတော့သူတို့နိုင်ငံတစ်ခုနဲ့တစ်ခုနဲ့လှုပ်ပုံလုံးလေးတွေမတူတဲ့အပေါ်မှာတော့ဟိုပေါ့နော်။သူတို့အငင်းပွားစရာရှိလိမ့်မယ်လို့ကျွန်မတို့မထင်ဘူးပေါ့။ဒါအမေရိကန်ကလည်းသူ့ပုံသဏ္ဍာန်နဲ့သူ engage လုပ်တာ။ထို့သူအာဆီယံ member state တွေမှာလည်းနိုင်ငံတစ်ခုနဲ့တစ်ခုနဲ့ engagement လုပ်တဲ့ပုံစံတွေမတူကြဘူးပေါ့။ဒါကတော့ဒါလွတ်လပ်တဲ့ချင်းကပ်ပုံလေးနဲ့သွားကြတယ်လို့ကျွန်မတို့မြင်တယ်ပေါ့နော်။ဆိုတော့အဲ့တော့ truly ထူးထူးကျွန်မထင်တယ်။အာဆီယံဘက်ကလည်းအမေရိကန်ကဒီချင်းကပ်ပုံကိုဒါသူတို့သူတွေထူးထူးအငင်းပွားပေါ်ရရှိမှာတော့မဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့လွတ်လပ်တဲ့နိုင်ငံတစ်ခုရဲ့လွတ်လပ်တဲ့အချင်းကပ်ပုံတွေကိုသူတို့ပြောဖို့ဆိုဖို့ရနိုင်ငံတစ်ခုနဲ့တစ်ခုမှာတော့ကျွန်မထင်တယ်အကန့်အသတ်ရှိတယ်လို့မြင်တယ်ပေါ့လေ။ဟုတ်ကဲ့
။အဲ့တော့ဟိုအမေရိကန်ဘက်ကအဲ့လိုဒီလိုမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီအာဆီယံနဲ့သူတို့ဆက်ဆံဆွေးနွေးတဲ့အနေအထားတွေပေါ့လေ။အဲ့ဒီမှာတကယ်ပဲဟိုအမေရိကန်ဘက်ကပိုပြီးတော့ဖိအားပေးနိုင်မယ်ဒါမှမဟုတ်အာဆီယံကိုတစုံတရာဒီထက်မကပိုပြီးလှုပ်လာနိုင်အောင်ပေါ့လေသူတို့တစုံတရာအပြောင်းလဲတွေဖြစ်လာဖို့များရှိလားရှင်ဒီအခုထိပ်သီးဆွေးနွေးပေးအပြီးမှာပေါ့နော
်ဟုတ်ကဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရောပေါ့လေ Now ASEAN counterparts say ni ne yo da myama bi yi ha khu na pyaw thulo bo 5 point consensus ha ta ni jaw cha twa bi to tat mu ma shi bu bo di ma shi de bo ma ro da o to tat mu shi la aw bo lo chin kat bon ni ne twa cha ma le so ra ro da thu ro di thait di si we bwa ma issue de ko ni ne swe nwe a phi sha cha lai me lo jama di lo bwa na le tha ba
အခုဒေါ်စင်မောင်ကဒီထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့အချိန်တိုက်တိုက်ဆိုင်ဆိုင်ရောက်လာတဲ့အခါမှာဒီအာဆီယံခေါင်းဆောင်အနေနဲ့ရောတွေ့ဖို့ရှိလားရှင
်အဲမလေးရှားနိုင်ငံသားရေးဝင်ကြီးနဲ့တော့တွေ့ဖို့ရှိပါတယ်နောက်ပြီးသူကိုယ်တိုင်ကလည်းပဲဒီအာဆီယံနဲ့ US ခေါင်းဆောင်တွေပေါ့နော်အထူးသဖြင့်ဒီ NUG နဲ့ရောတခြား stakeholder တွေနဲ့ပါတွေ့တင်နေဆိုလို့ပြီးတော့ပေါ့နော်ထူးထူးကဲကဲတိုက်တွန်းခဲ့တဲ့ခေါင်းဆောင်တယောက်ဖြစ်တယ်လို့သူကိုယ်တိုင်လည်းပဲကျွန်တော်တို့နဲ့အခုဒီကျွန်မရောက်နေတဲ့အချိန်မှာတွေ့ဆုံဖို့လို့သဘောတူထားတာရှိပါတယ်သူကိုယ်တိုင်လက်ထုတ်ပြောဆိုပြီးသားဖြစ်တယ်ဆိုတော့ကျွန်မတွေးဖို့လို့ရှိပါတယ်မလေးရှားနိုင်ငံသားဝင်ကြီးနဲ့
ဟုတ်ကဲ့အခုဒီအာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မလေးရှားနိုင်ငံဘက်ကပေါ့နော်သူအာဆီယံကိုအဆိုပြုထားတဲ့နေရာမှာ NUG အမျိုးသားညီညွတ်ရေးအစိုးရကိုလည်းဒီဟိုထိတွေ့ဆက်ဆံဖို့ပေါ့နော်ဒီအချက်ကရောတကယ်အာဆီယံဖွဲ့ဝင်အခြားနိုင်ငံတွေကဟိုသဘောတူမယ်လို့ရောထင်လားရှင်
ကျွန်မတင်တဲ့တရားရဂိုင်းနှုံးသဘောတူခြင်းမှာတော့တူလိမ့်မယ်တချို့နိုင်ငံတွေကလည်း silent ဖြစ်ကြတယ်ပေါ့နော်တို့တို့တိတ်တိတ်ပဲရှိကြတယ်တချို့နိုင်ငံတွေကတော့ဒီ 5 point consensus ဟာအလုံးမဖြစ်ဘူးဒါမှမဟုတ်လို့ရှင်လည်းပဲဟိုပေါ့နော် account ထဲမဖော်နိုင်သေးဘူး stuck ဖြစ်နေတယ်ရက်တက်နေတဲ့အပေါ်မှာတော့ဒါ ASEAN ရဲ့ credibility ကိုကျဆင်းစေတယ်လို့မြင်နေပြီးတော့ပေါ့လေတနည်းတစ်ပုံနဲ့တော့ဒါကို breakthrough လုပ်ရမယ်လို့တို့နားလည်ထားတဲ့နိုင်ငံတွေလည်းရှိပါတယ်ဆိုတော့ကျွန်မထင်တယ်အာဆီယံတစ်စုံလုံးအနေနဲ့ကတော့အငင်းပွားစရာတွေရှိနေပေမဲ့တချို့တဦးချင်း individual member state တွေမှာတော့သူတို့ alternative ပုံစံနဲ့ချင့်ကပ်ဖို့လို့စဉ်းစားနေကြပြီတချို့လည်းအခုထုတ်ဖော်ပြောဆိုလာကြပြီဆိုတော့ကျွန်မထင်ပါတယ်အာဆီယံထဲမှာလည်းပဲအတွေ့အကြုံအမြင်သစ်တွေတော့ရောက်လာလိမ့်မယ်လို့ကျွန်မအနေနဲ့မြင်ပါတယ
်ဟုတ်တစ်ဖက်မှာကျတော့ဒီ Cambodia လက်ရှိအာဆီယံဥက္ကဋ္ဌတာဝန်ယူထားတဲ့ Cambodia ကသူဒီစစ်ကောင်စီဘက်နဲ့တော်တော်လေးဟိုထိတွေ့ဆက်ဆံနေတာပုံများနေပေါ့နော်အထူးသဖြင့်ဒီလူသားချင်းစာနာမှုကူညီမှုဆိုင်ရာမှာလည်းဒီဝင်ကြီးဥကိုကိုလှိုင်ပေါ့စစ်ကောင်စီဘက်ကဥကိုကိုလှိုင်ကိုသူတို့တရားဝင်ခုခတ်အပ်ထားတဲ့အပိုင်းနေပေါ့လေဆိုတော့အဲ့ဒီနေရာမှာ NUG ဘက်ကတကယ်ပဲဒီအာဆီယံထဲမှာထူးထူးဖောက်ဖောက်နေပေါ့နော်ဟိုဆောင်ရွက်နိုင်မဲ့အနေထားပေါ့နော်အဲ့ဒါမျိုးရောရှိလားရှင်ဘာတွေအခက်အခဲတွေရှိလဲရှင
်အခက်အခဲကတော့ခုနကဟိုပြောရမယ်ဆိုလို့ရှင်အခုလက်ရှိတာဝန်ယူထားတဲ့ဥက္ကဋ္ဌပေါ့နော်ဒီအာဆီယံဥက္ကဋ္ဌကိုယ်တိုင်ကဟိုပြောရလို့ရှင်ဘာလှုပ်လှုပ်ပေါ့နော်စစ်တပ်ကသဘောတူမှလှုပ်လို့ရမယ်ဆိုတဲ့အထိုင်ကနေစဉ်းစားနေတယ်လို့ကျွန်တော်တို့ဒီလိုပဲနားလဲတယ်ဒါကြောင့်မို့လို့တစ်ဖက်သက်ပေါ့နော်လူသားချင်းအဲပေါ့တော့ဒီစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုသွားမယ်ဆိုလို့ရှင်လည်းပဲလက်တွေ့ပြည်ပြင်ကပဂတိအခြေအနေကိုသူတို့နားလည်ဖို့လိုတယ်လို့ကျွန်မအနေနဲ့မြင်တယ်ပေါ့နော်နေပြည်တော်မှာထိုင်နေုံနဲ့အဲဒါတနိုင်ငံလုံးကိုအုပ်ချုပ်လို့ရနေပြီလို့ထင်လို့ရတဲ့အနေအထားမျိုးမဟုတ်တော့ဘူးပေါ့နော်ဒါကြောင့်မို့လို့ဟိုပြောရမယ်ဆိုတော့ဒီခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ရောဒီပေါ့နော်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီကိုပေးကြမဲ့ agency တွေအနေနဲ့ကဒါ assessment ဆိုတာရှိတယ်ပေါ့နော်တကယ်တကယ်ကြတာဒီ assessment လောက်တာလွဲလို့ရှိရင် implementation ကလည်းလွဲမှာပဲဆိုတော့ကျွန်မထင်တယ် one sided ပေါ့တစ်ဖက်သက်ပဲအဲတကယ်ကိုစစ်ကောင်စီရဲ့အတံပဲနားထောင်မယ်သူခွင့်ပြုမှလုပ်မယ်ဆိုလို့ရှိရင်တော့ကျွန်မထင်တယ်ဟိုငွေသာကုန်မယ်ပေါ့နော်အချိန်သာနောက်ပြီးတော့အချိန်လဲကုန်သွားမယ်အလုပ်ဖြစ်မှလည်းမဟုတ်ဘူးအောင်မြင်တဲ့အဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစီအမံတွေလည်းဖြစ်လာမှလည်းမဟုတ်ဘူးလို့ကျွန်မအနေနဲ့တော့မြင်တယ်အဲ့တော့ချင်းကပ်ပုံကတော့မှားနေတယ် one sided ပဲဖြစ်နေတယ်လို့ကျွန်မတို့ကမြင်တယ်အဲ့တော့ကျွန်မတို့ကဘာလုပ်နေလဲဆိုကျွန်မတို့ကမြေပြင်အခြေအနေတွေကိုဟိုပြောရအောင်ဒီ ASEAN ဒီ member states တွေရောပေါ့နော် donor agency တွေရောသိရှိအောင်လို့ကျွန်မတို့ပြောပြနေတယ်ထို့အတူကျွန်မတို့ NUG ရဲ့မြေပြင်မှာရှိနေတဲ့ implementing partner တွေရှိတယ်နာမည်ထုတ်ဖို့ပြောဆိုလို့မရပါပဲတချို့ CDM တွေနဲ့တွားနေတာရှိတယ်မြေပြင်မှာအဲကျွန်တော်တို့တကယ်ဒုက္ခသည်တွေနဲ့ engage လုပ်ပြီးတော့ implementing လုပ်နေတဲ့အဖွဲ့အစည်းတွေလည်းရှိတယ်ဆိုတာလည်းကျွန်တော်တို့ဖော်ပြထားပြီးဖြစ်တယ်ရှင်းလင်းထားပြီးဖြစ်တယ်ကျွန်တော်တို့တွားနေတဲ့ program တွေကိုလည်းကျွန်တော်တို့သတင်းချက်လက်တွေပေးပို့ထားတာဖြစ်တယ်အဲ့တော့ကျွန်တော်တို့ဘက်ကတော့ engagement လုပ်တဲ့နေရာမှာစစ်ကောင်စီနဲ့ကြီးပဲလုပ်နေလို့တော့တကယ်ဒုက္ခသည်တွေစီရောက်မှာမဟုတ်ဘူးနောက်ထပ်လိုအပ်ချက်တခုရှိတယ်ဒါပါလဲဆိုတော့ cross border assistance ပဲနေဆက်ဖြတ်ကျော်အကူအညီပေးရေးပေါ့နော်ဒါတွေကလိုအပ်တယ်ဆိုတော့တို့ကျမတို့ NUG အစိုးရဘက်ကနေပြီးတော့တွန်းတွန်းတိုက်တိုက်နဲ့တိုက်တွန်းထားတာရှိပါတယ်အာဆီယံကိုလည်းပြောတယ်တခြား donor agency တွေကိုလည်းပြောတယ်နောက်မြန်မာပြည်နဲ့ပတ်သက်တဲ့ envoy တွေကိုလည်းပဲကျမတို့ဒီအချက်တွေကိုကျမတို့ရှင်းလင်းဆွေးနွေးထားတာရှိပါတယ
်အခုလက်ရှိ American အစိုးရကဟိုထိန်းချုပ်ထားတဲ့ဒီမြန်မာနိုင်ငံဒီဟိုနိုင်ငံခြားအရန်ငွေဒီ1 billion dollar 1 billion ကိစ္စမှာရောအခု NUG ကဘယ်လိုဆောင်ရွက်ဖို့ရှိလဲရှင
်အဲကျွန်တော်တို့ committee ဖွဲ့ထားတာလည်းရှိပါတယ်ဆိုတော့ဒါဟာကျွန်တော်တို့အစိုးရရဲ့လုပ်ငန်းစဉ်များစွာတွေက တခုပေါ့လေနော်အဲ့တော့ဒါကဒါကိုမျောပြီးတော့ကျမတို့လုံတဲ့လုံထိုက်တဲ့တခြားဘဏ္ဍာငွေရရှိရေးတွေကိုမလုံဖဲနဲ့နေလို့တော့မရဘူးပေါ့နော်ဒါအားလုံးလည်းသိတဲ့အတိုင်းပဲဒါပြည်သူလူထုရဲ့အစိုးရဆက်စစ်လို့တော့ပြောလို့ရတယ်ပြည်သူလူထုပတ်စံနဲ့ပဲအဲကူညီပံ့ပိုးမှုတွေနဲ့ပဲဒီဘဏ္ဍာရမုံငွေတွေတော်လိုင်းရမုံငွေတွေကလည်းပတ်နေရတာဖြစ်တယ်ပေါ့နော်တစ်ဖက်မှာလည်းပဲဒီ1 billion ကစပြီးအနာသိမ့်လိုက်ကြတဲ့ကဒီ issue ကရှိလာတာပါဆိုတော့တစ်ဖက်မှာလည်းပဲအာပေါ့နော်ဒီအတိမတ်ပြုတ်မှု politically ပေါ့နော် official recognition ဆိုတာနဲ့ရေနောက်ကျွန်တော်တို့ဘက်က financial institution တွေကိုဘလောက် well functioning လုံလှိုင်နေပြီလဲဆိုတဲ့အချက်လက်တွေကခုနကပြောတဲ့1 billion ကိုဟိုပေါ့နော်ဘယ်အချိန်မှာ release လုပ်မလဲဆိုတာရဲ့အတိုင်းတာရမယ့်အချက်လက်တွေအခြေခံလိုအပ်ချက်တွေဖြစ်နေပါတယ်အဲ့အတွက်လည်းကျွန်တော်တို့ကဒီအခြေခံလိုအပ်ချက်တွေနဲ့ပြည့်စုံအောင်တစ်ဖက်ကလည်းကြိုးစားတယ်အဲတစ်ဖက်ကလည်းပဲအဲခုနကပြောသလိုမျိုးပေါ့နော်ဟိုနိုင်ငံရေးရ politically recognition ရလာအောင်လို့ပဲကျွန်တော်တို့ကြိုးစားဆောင်ရွက်နေတာဖြစ်ပါတယ်
ကျေးဇူးတင်ပါတယ်တော်စင်မအောင်အခုလိုအချိန်ပေးပြီးပြောကြားပေးတဲ့အတွက
်ဟုတ်ကဲ့အဲကျွန်မလည်းအခုလိုမျိုးပေါ့နော်ရှင်းရှင်းလင်းလင်းတချို့ပြောဆိုခွင့်ရတယ်အချိန်လည်းပေးပြီးတော့ပြောခွင့်ရတဲ့အတွက်ကျေးဇူးများတင်ပါတယ
် NUG မြို့သားညီညွတ်ရေးအစိုးရရဲ့နိုင်ငံရေးဝန်ကြီးတော်စင်မအောင်ကိုမန်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်အခုတော့တောက်ကြညာတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပြီးတော့ဒီတဲကမှသုဒ္ဓဆုံးနဲ့အမေရိကန်တစ်ခွေအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဂုံစင်းနှုံကြီးလာတာကြောင့်ပြန်ရောက်ချတဲ့အပိုင်းမှာမထီးခိုက်အောင်ဈေးနှုံထိန်းညီပြီးတော့ဆောင်ရွက်နေတယ်လို့စားသောက်ဆိုင်လုပ်ငန်းရှင်တွေကပြောပါရယ်။ယူကရိန်းဒုက္ခသည်တွေကိုကူညီဖို့ဆက်ခရမန်တိုမှာပြင်ဆင်နေကြတာစတာတွေကိုခုတစ်ပတ်သုဒ္ဓဆုံးနဲ့အမေရိကန်တစ်ခွေအစည်းအဝေးမှာကိုအောင်ကစူးစီးတင်ပြထားပါရယ်ခင်ဗျာ။
ဒီအပြင်နေမျိုးတော့ Albany တစ်ဖက်ကန် Ransleya မှာ Seri CM ထိုင်းစားတောက်ဆိုင်ကို2012ခုနှစ်မှာကုရှေသွေးစဖွင့်ခဲ့တာပါအရင်နှစ်တွေတုန်းကတော့ရောင်းအားကောင်းခဲ့ပြီးပိုကောင်းတဲ့နေရာကိုဒုတိယအကြိမ်ပြောင်းပြီးကမှ COVID ကြောင့်လုပ်ငန်းရနာမယ့်အခြေအနေမျိုးစိုက်ခဲ့ပါသေးတယ်ဒါပေမဲ့လည်းမိသားစုလုပ်ငန်းလည်ပတ်ဖို့အားလုံးကဇွဲကောင်းကောင်းနဲ့တောက်ခံခဲ့ကြတယ်လို့ကုရှေသွေးကပြောပါတယ
်ဈေးတက်လည်းတက်တဲ့အချိန်မှာရောင်းအောင်ကျွန်တော်ကကြတော့ဘယ်လိုပြောမလဲအဓိကဆိုင်မပိတ်ဖို့ပဲအဓိကရက်တီရတာပေါ့နော်ဆိုင်မပိတ်ဘူးဆိုတာဒီလိုမျိုးနေအကုန်လုံးမိသားစုတွေကြီးပဲအကုန်လုံး family တွေကြီးပဲကျွန်တော်အမျိုးသမီးရဲ့ကျွန်တော်အမျိုးသမီးရဲ့ထိုင်းနေသူရဲ့အမားတွေနဲ့ကြီးပဲအကုန်လုံးလောက်တာသူဆိုင်ရောမပိတ်ဘူးကိုအမျက်မေးရတယ်ဘယ်လိုပြောလဲအကုန်လုံးတမိသားစုတွေဝင်ဝင်ရှိတာပေါ့ဗျာအဲ့လိုပဲပြောရမှာပေါ့
ကိုဗစ်ကြောင့်ကမ္ဘာတစ်လောက်ကုန်ပစ္စည်းထုတ်လုပ်မှုတွေရပ်ဆိုင်းသွားသလိုတည်ယူပို့ဆောင်ရေးကဏ္ဍမှာလည်းနှောင့်နှေးကျကြခဲ့ပါတယ်အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြည်ပကတင်သွင်းတဲ့ပို့ကုန်တွေလည်းရပ်ဆိုင်းကုန်တလောက်ဖြစ်ခဲ့ပြီးအမေရိကန်စိတ်ကန်းကိုရောက်လာတဲ့ကုန်စည်တွေထပ်ဆင့်ဖြန့်ဖြူးရမှာဆိုရင်လည်းကြန့်ကြာခဲ့ပါတယ
်ကျွန်တော်တို့ကြတော့နည်းနည်းလေးခက်တာကျွန်တော်တို့ပစ္စည်းတွေကဒီမှာထွက်တဲ့ဟာတွေမဟုတ်ဘူးလေဟိုထိုင်းနေပို့ရတဲ့ဟာတွေဆိုတော့နည်းနည်းလေးဝယ်ရတာတော့ခက်တယ်ဗျအဲ့ဒီတစ်ခါတလေဆိုရင်ကျွန်တော်ဒီမှာ local မှာဝယ်လို့မရဘူးလေကုမ္ပဏီတွေကမှားတော့ကုမ္ပဏီမှာသူတို့ဒီမှာပစ္စည်းပြတ်တယ်ဆိုရင်တခါတလေဆိုရင်ကျွန်တော်တို့ဆယ်ပစ္စည်းဆယ်ထုတ်လိုချင်တယ်ဆိုရင်နှစ်ထုတ်ပဲရရတယ်အဲဒီမှာကိုကိုနဲ့လည်းဒီတိုင်းပဲကိုလိုချင်တယ်လို့မရဘူးအဲ့လိုမျိုးတွေတော့ခက်ခဲရှိတယ်ဗ
ျကိုဗစ်ကာယောဂါအပြင်အခုခါမှာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားစစ်ကြောင့်ကမ္ဘာတစ်လောက်ရိုက်ခတ်မှုတွေရှိလာပြီးဓာတ်ဆီဈေးတွေတက်လာတာကလည်းလုပ်ငန်းရှင်တွေအဖို့ပိုအခက်တွေ့စေပါတယ်ဒါပေမဲ့လည်းတချို့လုပ်ငန်းရှင်တွေကတော့ကိုစီမာဝယ်ယူအပိသူတွေအပေါ်ထပ်ပြီးတော့ဈေးတင်ရောက်မှုဝန်လေးနေကြပါတယ်အဲ့ဒီအထက်မှာကိုရှိသွေးလည်းပါပါတယ
်ဘေးကျဆိုရင်ကျွန်တော်ဆိုင်ဆောက်ဘုံတော့ခုနဘယ်လိုပြောမလဲတဘာမှဘလောက်မှ6ချက်တော့ပဲရှိမယ်6ချက်ခုနချက်လောက်ပဲရှိမယ်အခုအချိန်ကြတော့ကျွန်တော်တို့15ချက်လောက်ထိကိုဝယ်ရတယ်ဒါပေမဲ့ဈေးနှုန်းကြတော့ကျွန်တော်တက်လို့မရတော့ဈေးနှုန်းကတော့တက်လဲဘယ်လိုပြောမလဲကျွန်တော်ကကြတော့လူများများယူတယ်လေအဲ့တော့ဟိုဘယ်လိုပြောမလဲတရားဘူးရောင်းမယ်ဥမာတစ်ခုကို30ရောင်းမယ်ဆိုရင်လူ10ရောက်ပဲရမှာပေါ့နော်ကျွန်တော်ကကြတော့9ကျက်နဲ့ပဲရောင်းတော့ဥမာ13ရောင်း12ရောင်းလောက်ရတယ်အဲ့ဒီကနေပြီးတော့အဲ့လိုမျိုးပေါ့နော်ဈေးနှုန်းတက်တာတော့ကျွန်တော်တို့တော့ဘယ်လိုပြောမလဲတိတ်တော့အမျက်တော့မကြံဘူးပေါ့နော်စိုင်းလည်းမပိတ်ဘူးအလုပ်သမားလည်းမလျှော့ဘူ
းကိုဗစ်ကာယောဂါကာလအတွင်းဒီတန်ကိုအဆိုးရွားဆုံးခံရသူတွေတဲ့နယူးယောက်ပြည်နယ်လည်းပါဝင်ပါတယ်အခုခါမှာတော့လူများပြားစီးထိုးပြီးတာကြောင့်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့တာဆုံနေကြပါပြီအဲ့ဒီအချိန်ရောက်ပြီဆိုရင်တော့နေရာကောင်းလဲစိုက်ပြောင်းထားပြီးဖြစ်တဲ့အတွက်စရီ CM အတွက်အကောင်းဆုံးအချိန်ဖြစ်ဖို့သူကမျှော်လင့်နေပါတယ
်အခုလက်ရှိဖွင့်ထားတဲ့စိုင်းနေရာရဲ့နောက်ဖိတက်တဲ့မှာပဲ10မိနစ်ပဲလမ်းလျှောက်ရတယ်ဟိုဘက်ဝင်းဒီဘက်ဝင်းပေါ့နော်အဲ့ဒီထဲမှာလူ900လောက်လောက်တယ်အခုကဒီနေ့အချိန်မှာဆိုအဲ့ဒီ900လောက်က30လောက်အလုပ်ထဲမှာပြန်လာသေးတယ်သူတို့ပြောတာတော့အိမ်မှာပဲအလုပ်လုပ်ကြသေးတယ် ဒီတယ်ပေါ့နော်ကြာအဲ30လောက်ကလေကွန်ပျူတာသူတို့ကွန်ပျူတာဆိုင်ရန်လေကွန်ပျူတာတွေတန်ရှင်းလုပ်တယ်ဒီ software update လုပ်တယ်အလားလောက်ပဲရှိတယ်30အဲ့ဒီအခုဒီဆိုင်ဘေးကကုမ္ပဏီကအရင်တော့ဟိုကျွန်တော်ဆိုင်သေးမှသူတို့လမ်းဆိုရင်အပြည့်ပဲလာကြတာအခုကဒီမှာလူဘူးမရှိတာခုနကပြော900လောက်က30ပဲရှိရတချို့တော်တော်များများအိမ်မှာပဲလောက်ကြတယ်လို့ပြောတယ်ဒီဒီလာတဲ့လူဟောင်းနေရပေါ့နော်သူတို့ဒီနောက်2လ3လဆိုတော့အကုန်လုံးဒီရုံးမှပြန်လာကြမယ်အဲ့လိုပြောတယ်အဲ့ဒါသူတို့ပြန်လာတယ်ဆိုတော့ကျွန်တော်ဒီနေရာရွှေ့ပြစ်သွားပြီ
။အမေရိကမှာငွေကြေးဖောင်းပွားမှုဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုရောက်နေတာပါ။ကိုဗစ်ရောဂါကိုထိန်းချုပ်လာနိုင်နေတဲ့ကြားမှာပဲယူကရိန်းရုရှားစစ်ပွဲရဲ့ကြေကလည်းခံမှန်းလို့မရနိုင်တာကြောင့်ကုန်စည်နှုန်းတွေထပ်တက်လာမှာကိုစိုးရိမ်နေကြပါတယ်။နောက်ထပ်သာကုန်စည်နှုန်းတွေတက်လာမယ်ဆိုရင်တော့ဆိုင်းမာရောင်းတဲ့ဈေးတွေလည်းလက်လျောညီထွေပြောင်းလဲဖို့စဉ်းစားနေကြောင်းကိုရွှေသေးကပြောပါတယ
်။သူတို့ဈေးကြီးလာရင်တော့ကျွန်တော်လည်းနည်းနည်းလေးတော့ကြည့်ပြောဒီတက်ကြီးလာရင်တော့ဈေးနှုန်းနည်းနည်းလေးပြင်မဲ့သဘောရှိတယ်အခုကတော့ဘယ်လိုပြောလဲကိုဝင်ဝင်နဲ့ဒီကိုကွန်စတူမာတွေလည်းအများလည်းမပြက်လာနိုင်ကြရည်လေအဲ့တော့ညော့သွားတာတော့မရှိဘူးအဲ့တော့ဈေးတက်လဲတချို့လူတွေကတော့သူတို့သဘောပေါက်ပါတယ်ဈေးတက်မယ်ဆိုရင်လေသူတို့လည်းတခြားနေရာမှာလည်းဟိုစားတော့ဆိုင်မဟုတ်တဲ့တခြားနေရာတွေလည်းသူတို့ဝယ်နေရတာသူအားလုံးသိကြတာပါလေအဲ့တော့ကျွန်တော်ထင်တယ်ကျွန်တော်တို့နည်းနည်းလေးတစ်ကျပ်လောက်ထက်တင်ဒေါ်လာလောက်ထက်တင်လည်းသူတို့တော့ဘာမှမပြောတော့ပါဘူးလို့ကျွန်တော်တော့အဲ့လိုပဲထင်တာပဲ
ဒီလိုအခြေအနေတွေကြားမှာပဲဆယ်နှစ်ကြာခက်ခက်ခဲခဲပြတ်တမ်းဖွင့်လှစ်ခဲ့တဲ့ Siri CM စားတောက်ဆိုင်ရေရှည်ရည်တည်သွားနိုင်မှုလဲသူကမျှော်လင့်နေပါတယ်ခင်ဗျာအမေရိကန်ဆိုရကယူကရိန်းဒုက္ခသည်တွေလက်ခံမယ်ဆိုပေမဲ့လဲဘယ်တော့စတင်လက်ခံမယ်ဘယ်နေရာတွေကိုပို့မယ်ဆိုတာနဲ့ပတ်သက်ပြီးတော့တရားမသိရသေးပါဘူးဒါပေမဲ့လဲအလေပတ်ဗီဇာနဲ့ဝင်ရောက်လာသူတွေနဲ့တောင်ပိုင်းနယ်စပ်ကဖြတ်ကျော်ဝင်ရောက်လာသူတွေကိုတော့ဒေသခံတွေကစနစ်တကျအကူအညီစပေးနေပါတယ် House of Bread ဖခင်ကတင်းအုပ်ဆရာ Edward Kislian ခါက
A system of host
ဒီကိုလာတဲ့ဒုက္ခသည်တွေကိုနေရာဖယ်ပေးမဲ့သူတွေနဲ့ကွန်ရက်တစ်ခုလုပ်ထားပါတယ်အများစုကတရားမဝင်လာကြပြီးကယ်လီဖိုးနီးယားနယ်စပ်ကိုဖြတ်ပြီးတဲ့နောက်နေရာအနှံ့ကိုရောက်ကုန်ပါတယ
်ဆန်ခရမန်တိုဒေသဝန်ကျင်မှာအရင်ကတည်းကယူကရိန်းနိုင်ငံကအခြေချရွှေ့ပြောင်းသူအများစုနေထိုင်ကြပြီးဝါရှင်တန်နယူးယောက်ချီကာဂိုမှာလည်းနေကြပါတယ်အမေရိကန်ဆိုရကဘာသာရေးဖိနှိပ်မှုကြောင့်ထွက်ပြေးလာသူတွေကိုလက်ခံမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်ပိုင်း1980နဲ့1990ကာလတွေမှာဆိုဗီယက်ပြည်ထောင်စုဟောင်းကခရစ်ယာန်ဘာသာဝင်အများအပြားရောက်ရှိလာကြတာပါ World Relief ဒုက္ခသည်ကူညီရေးအေဂျင်စီကမန်နေဂျာဗနက်ဆာဟာမာက
After the fall of the Soviet Union,
Soviet Union ပြိုကွဲပြီးတဲ့နောက်ယူကရိန်းနိုင်ငံသားတွေနဲ့ဆိုဗီယက်နိုင်ငံဟောင်းကလူတွေ Sacramento မှာလာစုကြတော့လူနှစ်သောင်းလောက်ဖြစ်သွားပြီးတော့ဖျားကြောင်တွေလုပ်ငန်းတွေတိုးချဲ့ကြရတဲ့အင်အားတော်တော်တောင့်သွားပါတယ်
ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားဘက်ကဝင်သိမ်းတဲ့2014ခုနှစ်ကာလတုန်းကလည်းဒုက္ခသည်အများပြားထပ်ပြီးတော့ရောက်လာပါသေးတယ်။ခုအခါမှာတော့အမေရိကကိုအရင်ရောက်နှင့်နေသူတွေကယူကရိန်းမှာကျန်နေသေးသူတွေအတွက်စိုးရိမ်နေရပါတယ်။ယူကရိန်းဒုက္ခသည်တဦးဖြစ်ခဲ့တဲ့မီလာယက်ဖတ်က
Honestly it's emotional for me.
စိတ်မကောင်းဖြစ်ရပါတယ်။ကျွန်မမမောင်နှယောက်နဲ့သူတို့မိသားစုတွေအမေလည်းရှိပါတယ်။အမေကို1943မှာမွေးပြီးတော့အဲ့မှာပဲနေကြပါတယ်။အခုဆိုရင်နေစဉ်နေတိုင်းမနဲ့ရောညရောဖုန်းခေါ်ပြီးတော့သူတို့အခြေအနေကိုမေးရပါတယ်
။ San Fernando မှာခုကအရှေ့ဥရောပစားတောက်ဆိုင်ကုန်စုံဆိုင်နဲ့ဖျားเจ้าတွေလည်းရှိနေပါပြီ။လုပ်ငန်းတွေလည်းပုံမှန်လည်ပတ်နေတာကြောင့်ဝင်ငွေရှာပြီးတော့ကျန်ခဲ့သူတွေကိုလှမ်းထောက်ပံ့ပေးကြပါတယ်။ရွှေပြောင်းအခြေချသူတဦးဖြစ်တဲ့ Alexandra Dachanko က
ကြားနေမြင်နေရပေမဲ့ဘာမှလုပ်မပေးနိုင်တာကစိတ်ပူပန်သောကဖြစ်စေပါတယ်။လုံနိုင်တာတခုတည်းကလည်းအလုပ်လုပ်ပတ်စံရှာပြီးအစားအစာဝယ်ဖို့အတွက်ပိုက်ဆံကူညီရုံးပဲတက်နိုင်ပါတယ်
။ယူကရိန်းကိုရုရှားတွေကကျူးကျော်သိမ်းပိုက်တဲ့စစ်ပွဲကြောင့်ယူကရိန်းကထွက်ပြေးလာသူ4,000ကျော်နေပြီးအများစုဟာအိမ်နီးချင်းနိုင်ငံတွေမှာခိုးလုံနေထိုင်နေကြပါတယ်ခင်ဗျာ
။သုတော်ဆောင်လေအမေရိကန်တစ်ခွင်စီစဉ်ကိုကိုအောင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တောက်ကြညာတိုင်းတင်ဆက်ပေးနေတဲ့သိပ္ပံနဲ့နီးပညာအစီအစဉ်ကိုအလှည့်ပေးခြင်းပါတယ်။ဧရုညဉ့်ညမ်းစီတဲ့ကာဗွန်တိုင်အောက်ဆိုက်ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ပဲလျှက်စစ်တအားပေးထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နည်းပညာခန်းနာမှာတင်ပြထားပါတယ်ခင်ဗျာ
ဒီတစ်ပတ်တော့လေရုညဉ့်ညမ်းစီတဲ့ဖန်လုံရင်ဓာတ်ငွေလုံးဝမထွက်ပဲလျှက်စစ်တထုတ်ပေးနိုင်တဲ့တန်ရှင်းစွမ်းရည်တစ်မျိုးဖြစ်တဲ့နျူကလ িয়ার စွမ်းရည်အကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းပြီးတင်ပြပေးမှာပါ အနုမျိုးအိုက်တန်ရဲ့အလဲဘဟုနျူကလ িয়াস ကွဲပွားမှုကနေထွက်လာတဲ့စွမ်းအင်ဖြစ်တဲ့နျူကလ িয়াস စွမ်းအင်ကိုသုံးပြီးပျက်စစ်ဓာတ်ကိုထုတ်ယူတာဖြစ်ပါတယ
်။နျူကလ িয়াস စွမ်းအင်ဆိုတာကျွန်တော်တို့နျူကလ িয়াস ဖြူဝဲလို့ခေါ်တဲ့နျူကလ িয়াস လောင်စာအဲ့ဒီဟာကိုနျူထရွန်နဲ့တိုက်လိုက်တဲ့အခါမှာသူကပြုတ်ပွဲသွားတဲ့အခြေအနေ။ကြံရည်နဲ့စွမ်းအင်ထွက်လာ။ဖြစ်စီကလည်းအစ်စ်ဖြစ်လာစွမ်းအင်ထွက်လာ။အဲ့စွမ်းအင်ကအများဆုံးအဖြစ်အခုစွမ်းအင်ပေါ့။အဲ့ဒီအခုစွမ်းအင်ကျွန်တော်တို့ကအထူးသဖြင့်ရေကိုအပူတိုက်တော့ရေကိုအပူတိုက်လိုက်တဲ့ခါဆိုရင်ရေကရေနှုံးငွေဖြစ်လာတယ်ရေနှုံးငွေကတာပိုင်ကိုလှဲ့လိုက်ဖြစ်စစ်စွမ်းအင်ဖြစ်ပြောင်းလဲသွားတယ်အဲ့ဖြစ်စစ်စွမ်းအင်အဆုံးပြုတာဖြစ်တယ်ဟောကျွန်တော်တို့ကအရင်ကလည်းပြောပြပါတယ်ဟောဆက်ယုံပေါင်း439 440လောက်ရှိတဲ့ဆက်ဖြစ်စစ်တက်မေဂါဝတ်3000များစွာထောက်ဆက်ဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာအန်နျူကလ িয়াস စွမ်းအင်တွေရလာတဲ့အခါမှာဒီစွမ်းအင်တွေကိုဘယ်လိုသုံးတယ်လဲပမာဆုံးပြောပြပေးပါဆရာ
နျူကလ িয়াস စွမ်းအင်တွေကိုသုံးလာတော့၄မျိုးရှိတော့ဗျတကယ်လို့ပထမဆုံးသူတို့လုပ်ချင်တာကတော့နံပါတ်1အနေနဲ့တော့ဒီဘုန်းလုပ်ချင်တော့နံပါတ်2အနေနဲ့တော့ခုနနျူကလ িয়াস စွမ်းအင်ကျက်စစ်စွမ်းအင်ကိုလုပ်ချင်တယ်နံပါတ်3ကတော့ကျွန်တော်တို့ကဓာတ်ရုံချီနဲ့ဆေးကုသကန်ဆာတို့ကတော့ကုတာလေအဲ့လိုမျိုးတွေသုံးတယ်နံပါတ်4ကတော့ isotope ဆိုတာဆေးပညာမှာဆုံးကြည့်တာဒီလေးမျိုးကတော့အများဆုံးသုံးပါလေ
ဟုတ်ကဲ့ပါဆရာဆရာအဲ့ဒီအမဒီနျူကလ িয়াস ပျက်စစ်စွမ်းအင်ထုတ်လို့ရတာလေးနည်းနည်းပြောပြပေးပါဆရာ
အဲပထမဆုံးလို့တုံးကတော့သူတို့ကအဲ့ဒီ uranium 235ကို enrich လုပ်တယ်ကွာအများကြီးရအောင်လုပ်တယ်ကွာအဲ့မှာသူက neutron တိုက်လိုက်တာခုနကလိုပြီးပွဲလို့သူစတော့တယ်ဒါပေမဲ့ပိုကောင်းလာတော့ဒီ thorium လို့ uranium 238ပဲဒီ raw material တွေ direct ထည့်ပေါ့သုံးတဲ့ခါကျတော့အမှန်တကယ်ကောင်းတဲ့ပစ္စည်းရတယ်။အဲဒီ thorium ကဆိုရင် protium လို့ uranium လို့ရတယ်။အဲ့တိုင်းပဲ uranium ကနေပြီးတော့ 238 ကနေပြီးတော့လှုပ်လိုက်လဲ americium လို့နောက်ထပ်သုံးလို့ရတဲ့ပစ္စည်းလို့ပေါ့လေ။ protium လို့ပါလို့အကုန်လုံးထွက်လာတယ် plutonium အထိရတယ်။အဲ့ဒီပစ္စည်းအားလုံးကတက်စစ်တက်ပြန်ထုတ်လို့ရတယ်။ဒါကြောင့်အဲ့ဒီပစ္စည်းတွေနောက်ပိုင်းကျတော့အစုံမြလာတဲ့အတွက်အဲ့ဒီကောင်ကိုကျွန်တော်တို့ကပါခေါ်တယ် breeder reactor လို့ခေါ်တယ်။အဲ့ breeder reactor ဆိုတာခုနကျွန်တော်ပြောတာလိုပဲ thorium လို့ uranium လို့ကိုကျွန်တော်တို့က neutron နဲ့တိုက်လိုက်တယ်။ထွက်လာတဲ့ပစ္စည်းတွေကနောက်ထပ်အစုံပြုလို့ရတယ် radio တက်တိကျတယ်။အဲ့ဒီ radio တက်တိကျတဲ့ပစ္စည်းအနေနဲ့နောက်တစ်ချိန်ပြန်ဆုံးတော့အဲ့ဒီပစ္စည်းတွေက fuel အနေနဲ့အထူးဖြစ်အသုံးလိုက်တာပေါ့။ဒါမှမဟုတ်ဒီခါကလေးလည်းအဲ့ဒီ fuel နဲ့မသုံးလဲအဲ့ဒီကောင်ကို enrich လုပ်တော့တခါသတ်စင်တော့နုဘုံလုံးလည်းနေဆိုတော့ဖြစ်ကြတယ်။ဒါပေမဲ့ခဏိခက်မှာတော့အဓိကအဲ့ဒီဓာတ်ပေါင်းပုံရက်စစ်တာထုတ်ဖို့ပဲအဓိကသုံးရတာဖြစ်တယ်ကော။ဒီ breeder reactor တွေကအမှန်တကယ်ရေးပါလာတာကိုတွေ့ရပါလေ
။ဆရာပြောသလိုပေါ့နော် breeder reactor ဆင်မှာသုံးလို့ရဆိုတော့ဒါကပြန်ပြည့်မြင်စွမ်းရင်ဖြစ်နေသလားဆရာ
။အဲအဲ့လိုတော့ပြောလို့ရတော့ပြန်ပြည့်မြင်စွမ်းရင်လို့ပြောလို့ရတယ်။ဒါပေမဲ့ဒီမှာသူကပြောင်းလဲပြန်ပြည့်တယ်ဆိုတော့လေ breeder ဆိုတော့ကျွန်တော်မွေးမြူထုတ်ပေးလိုက်တော့ပေါ့အဲ့ပစ္စည်းတစ်မျိုးဖြစ်သွားတယ်အဲ့ပစ္စည်းကိုပြန်သုံးတယ်နောက်တစ်မျိုးထွက်လာတယ်အဲ့ပစ္စည်းပြန်သုံးတော့အဲ့တော့ဒါပစ္စည်းအစ်စ်စ်တွေဖြစ်လာတော့သုံးတဲ့အတွက်အခုအချိန်မှာတော့သူတို့ဒီပြန်ပြည့်မြန်စွမ်းအင်ပေါ့လေပြည့်ပြုံမြန်စွမ်းအင်ဆိုပြီးတော့နာမည်တက်ပြီးတော့သုံးလာတော့မရှိသေးဘူးဒါပေမဲ့ဒီ renewable energy အနေနဲ့ပြောချင်လဲရတယ်မပြောချင်လဲရတော့ environmentalist တွေကတော့တောင်းချင်သမားတွေကတော့အဲ့ဒါအများကြီးဆိုဘောမတူကြဘူးပေါ့
ဆရာဒီနျူကလ িয়াস စွမ်းအင်ကိုတချို့ကတန်ရှင်းနဲ့စွမ်းအင်လို့လည်းပြောတယ်ဆရာအဲ့ဒါရောမမှန်ဘူးလားဆရာ
တကယ်တော့တန်ရှင်းနဲ့စွမ်းအင်လို့သူတို့ပြောတာဒီမှာ zero carbon emission ပေါ့ carbon dioxide လုံးဝမထွက်တဲ့စွမ်းအင်ပေးတာဟုတ်အဲ့တော့သူကအမှန်တန်ရှင်းနဲ့စွမ်းအင်ပေါ့ကမ္ဘာကြီးမှာ carbon dioxide ကြောင့်ကျွန်တော်တို့ဝေရှင်ဖြစ်တဲ့ဝေရှင်ကြောင့်ဒီရေခဲတွေရေပျော်လာပြီးပင်လယ်ကြီးကမြင့်တက်လာမှစသဖြင့်ပေါ့ကျွန်တော်တို့လည်းဒီတန်ကိုခံစားရပါတယ်အဲ့မှာကာဗွန်အောက်ဆိုက်လုံးဝမထွက်တဲ့အဲ့ဒီနျူကလ িয়াস စွမ်းအင်ကိုထုတ်လိုက်တဲ့အခါမှာအဲ့ဒီနျူကလ িয়াস စွမ်းအင်မှာတစ်ဖက်ကလည်းအဲ့ဒီရီအက်တာဆီကတစ်ခါတည်းကထင်းလို့မရထင်းသိမ်းလို့မရဖြစ်ရင်ပတ်ဝန်းကျင်အရန်ညံ့ညံ့စီလည်းညံ့ညံ့သွားတာနှစ်ပေါင်း30အထိဒီပတ်ဝန်းကျင်ကသုံးလို့မရကမ္ဘာမြေကြီးပျက်စီးသွားတယ်။အဲကြောင့်ဒီကောင်တရှင်းတယ်လို့ပြောပြီးမဲ့သူကညံ့ညံ့လာတဲ့ပါနေတော့သူ့လိုမှပြောရခက်စွမ်းအင်ကတော့ထွက်လာတဲ့ဟာတော့စန့်ရှင်းပါတယ်တို့တော့လေဒီမှာကျန်တဲ့ဟာညံ့ညံ့လဲဆိုတော့ပြောရနည်းနည်းလေးအခက်ခဲရှိတယ်ဆိုကျွန်တော်ထင်တယ်အဲ့တော့ဒါမဲ့အစ်စ်တော့ပြရမလားဆိုတဲ့ဟာစဉ်းစားရမှာဖြစ်တယ
်ဟုတ်ကဲ့ဆရာ ဆိုတော့ဒီနျူကလ িয়ার ဓာတ်ပေါင်းဖိုတွေနဲ့ပေါ့နော်ရက်စစ်ဓာတ်အားတွေထုတ်နေကြတာမြန်မာနိုင်ငံအတွက်ကဆရာဘယ်လိုသဘောရပါလဲဆရာမြန်မာနိုင်ငံအတွက်ဖြစ်နိုင်ပါမလားဆရာ
တကယ်တကယ်တော့မြန်မာနိုင်ငံမှာလောက်ဖို့လောက်ကောင်းတယ်လို့ကျွန်တော်တယောက်တည်းအနေနဲ့ဆက်ရတယ်။ဘာကြောင့်လဲဆိုရင်မြန်မာနိုင်ငံမှာခုနကလို့ monetization တွေကနေပေါ့ကျွန်တော်တို့သူရတာအများကြီးရအတူရအများကြီးထွက်တယ်လို့မြောက်ပိုင်းဘက်မှာလည်းကျွန်တော်ယူရီးယားနဲ့ရှိတယ်။အဲ့ uranium တွေကကျွန်တော်တို့ကအရင်က enrich လုပ်ဖို့ဆိုတော့ခက်တဲ့ uranium တွေဆိုဘယ်သူမှမစုံတဲ့ဟာဒါပေမဲ့အခုက238ကိုတိုက်ရိုက်သုံးလို့ရတယ်။ thorium လည်းတိုက်ရိုက်သုံးလို့ရတယ် breeder တွေ reactor တွေပေါ်လာပြီဆိုတော့ဘုံအားဖြင့်အခွင့်အလမ်းအရန်ကောင်းလာ။အဲ့တော့ဒီဟာကိုကျွန်တော်တို့က nuclear စိတ်ကိုနှစ်ခုသုံးခုလောက်ပါလေဓာတ်ပေါင်းကိုလုပ်ပေးလိုက်တော့ကျွန်တော်လက်စစ်ပြဿနာအတော်လေးကိုပြေလည်သွားမယ်။နောက်တော့ကျွန်တော်တို့ဒီမှာဆိုရင်စိတ်ကိုအလုပ်ကကျက်စစ်တက်စီးပူပေါ်လဲရောက်ရင်လုပ်ရင်အော်နိုင်ငံတကာလည်းဝင်ပြီးတော့အလုပ်လာလုပ်လို့ရတယ်။အော်ဘေးကတိုင်းပြည်တွေနဲ့လည်းအလုပ်တွဲလို့ရတယ်။ဥပမာအဖြစ်ခုဘင်္ဂလားဒေ့ရှ်ဆိုရင်သူတို့ဒီနျူကလ িয়ার ဇာဘုံကိုပြီးသွားရင်ပေါ့လေဒီလိုလည်းဆိုလို့လို့ဆိုတော့ကျက်စစ်တက်ဒီလိုလောက်ထွက်လာ။ကျွန်တော်လည်းသူတိုက်လို့အများကြီးတက်လို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကကျက်စစ်တက်အားမရှိဘူး။အဲ့တော့ကျက်စစ်တက်အားမရှိဘူးဘယ်လိုမှမဖြစ်နိုင်ဘူး။အော်ရေအားကျက်စစ်လုပ်မယ်ဆိုလည်းကန့်ကွက်တူအများကြီးရှိတော့အဲ့ဒီတရားဇာဘုံကိုများလုပ်ရင်ကောင်းမလားလို့ဒီအချို့အပြစ်တွေကိုနည်းနည်းလေးစဉ်းစားတော့အနာဂတ်အတွက်တော့တိုင်မယ်ဆွေးနွေးဖို့တော့လိုမလို့ထင်ပါတယ်
။ဒေါက်တာခင်မောင်ညိုပါကမ္ဘာမှာအမေရိကန်တရုတ်ပြင်သစ်နဲ့ရုရှားနိုင်ငံတွေဟာနျူကလ িয়ার စွမ်းအင်ကိုအများဆုံးသုံးနေဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှတင်ပြီးဆုံရအောင်မယ်နော်။
တော့ခင်ဗျားတို့ဆီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရဖြစ်ပါတယ် FUA ကနေတော့ကြာနေညပိုင်းမြန်မာဘာသာဆီစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သောတာရှင်နေအနေနဲ့ကျွန်တော်တို့ VUA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@vuanews.com ဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ကို Facebook ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာမေလ12ရက်နဲ့13ရက်နှစ်ရက်ကြာကျင်းပနေတဲ့ဒီ American ASEAN ထိပ်သီးစည်းဝေးပွဲရဲ့ပထမနေ့မနေ့ကအာဆီယံရှေ့တောင်အာရှနိုင်ငံတွေကခေါင်းဆောင်တွေကို American သမ္မတဂျိုးဘိုင်ဒန်ကသမ္မတအင်ပီတော်မှာလက်ခံတွေ့ဆုံခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ယူကရိန်းကိုရုရှားကကျူးကျော်တဲ့စစ်ပွဲကိုဦးစားပေးထောက်ပံ့နေတဲ့အချိန်မှာဒီစည်းဝေးပွဲကအမေရိကန်အနေနဲ့အာရှပစိဖိတ်ဒေသကိုအာရုံစိုက်မှုရောမသွားဘူးဆိုတာကိုပြသတဲ့စည်းဝေးဖြစ်အမေရိကန်အရာရှိတွေကပြောဆိုနေကြပါတယ်။ဒီထိပ်သီးစည်းဝေးပွဲမှာအာဆီယံနိုင်ငံ10နိုင်ငံထဲက7နိုင်ငံခေါင်းဆောင်တွေကတက်ရောက်ခဲ့ပြီးတော့မြန်မာနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကကိုယ်စားလှယ်တွေတော့ပါဝင်ခဲ့ခြင်းမရှိပါဘူး။ရှေ့တောင်အာရှဒေသတွေနိုင်ငံတွေရဲ့ရာသီဥတုပြောင်းလဲပေါ့ပြန်မှုတိုက်ဖြတ်ရေးရေချောင်းသွားလာရေးအများပြည်သူကြမ်းမာရေးနဲ့အခြေခံအဆောက်အုံအတွက်အမေရိကန်ဒေါ်လာတန်150ကျော်သုံးဆွဲဖို့ကိုလည်းသမ္မတအင်ဗီရောကကြေညာထားပါတယ်အမေရိကန်ပြည်ထောင်စုဒီအာဆီယံနိုင်ငံတွေနဲ့ဆွေးနွေးပွဲဖြစ်လာတဲ့45နှစ်အတွင်းပထမဆုံးချိန်အင်ဗီရောမှာအခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်အမေရိကန်အာဆီယံထိပ်သီးစည်းဝေးပွဲအတွင်းကုန်သွယ်ရေးနဲ့လုံခြုံရေးကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြတာဟာလူခွင့်ချိုးဖောက်မှုတွေကိုအရေးမကြီးသလိုပစ်ပယ်တာမျိုးမဖြစ်သင့်ဘူးဆိုပြီးတော့လူခွင့်အဖွဲ့တွေကသတိပေးပြောဆိုလိုက်ပါတယ်။အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်ဟာ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်နဲ့ဝါရှင်တန် DC မှာမေလ12ရက်နေ့မနေ့မနက်ပိုင်းကတွေ့ဆုံခဲ့ပြီးတော့အကြမ်းဖက်ဖိနှိပ်ခံရတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံကူညီသွားမယ်ဆိုတာကိုထပ်လောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်နိုင်ဖို့ညီညွတ်စွာကြိုးပမ်းနေကြသူအားလုံးကိုဆက်ပြီးထောက်ခံသွားမယ်လို့လည်းသူကကတိပြုခဲ့ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ် View American အတန်ရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 30.52တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.